Welcome to the Voice of America in Burmese.
Minglam nakin pija ba de kya VOA American da 2016 khu ne October 19 ye bodu ne manakin season ni go Washington DC myo daw ani line number 3040 49 ani sa tin thol twin ni ba bi ကျွန်တော် ညဝင်း အောင်ပါ ဒီကနေ့ မနက်ခင်း အစီအစဉ် တွေ ကို တောင်း ယူ တက်ဆက် မှာ ပါ
မော်ဆိုးပြည့် ကို Iraq IS စစ်သွေးကြွား တွေ လက်က နေ ပြီး တော့ မှ ပြန် သိမ်း နိုင် အောင် ထိုး စစ် ဆင် နေ တဲ့ Iraq နဲ့ Kuch တပ်ဖွဲ့ တွေ က မြို့ပြင် မှာ ရှိ တဲ့ ရွာ ပေါင်း 10 ရွာ လောက် ကို ပြန် ပြီး တော့ သိမ်း နိုင် ခဲ့ တယ် လို့ ပြော ပါတယ် တခါ ဒီ Las Vegas မြို့ မှာ ပုထုနေ ညပိုင်း ပြုလုပ် မဲ့ American သမ္မတ လောင်း တွေ ကြား နောက် ဆုံး စကား စစ် ထိုး ပွဲ အတွက် ပြင် ဆင် မှု တွေ ကို လုပ် နေ ကြ ပါတယ် ဒီ လို မျိုး ထိပ် တန်း သတင်း တွေ ကို မတ် နန္ဒာ ချမ်း နဲ့ အတူ ကြေညာ ပေး ပါမယ် ရှင်
ဟုတ်ကဲ့ ပါ ခင်ဗျာ တောင်ဆန်းစီရဲ့ အိန္ဒိယ နိုင်ငံ တရားဝင် ချစ်ကြည် ခီးစဉ် အတွင်း
Terrorism in any form is unacceptable because we're not going to change the world by using terror.
ဒီကြောင်းသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီကြောင်းနဲ့အတူဒီ NCA စာချုပ်မှာလက်မှတ်ထိုးရေးအတွက်ငြင်းငြင်းရေးအဖွဲ့တွေနဲ့ဆွေးနွေးနေတဲ့အကြောင်းကိုတင်ဆက်အောင်မှာဖြစ်တယ်လို့သတင်းတိုင်းမှာနင်းမြုပ်သွားတဲ့ရင်းရင်ကိစ္စရဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြအောင်မှာပါ။ဒါအပြင် American Yuikop ဘွယ် အကျူကာလဆွေးနွေးပွဲစကားစစ်ထိုးပွဲတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်။ခုတော့အဲ့ဒီအစီအစဉ်လေးမတိုင်ခင် နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူးမြတ်မွန်နဲ့မန္နနာချန်တို့ကပြောပြပါမယ်ခင်ဗျာ
Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မော်ဆိုးမြို့ကို IS စစ်သွေးကြွားတွေလက်ကနေပြီးတော့ပြန်သိမ်းနိုင်အောင်ထိုးစစ်ဆင်နေတာနဲ့အတူမြို့ပြင်မှာရှိတဲ့ရွာပေါင်း 12 ရွာလောက်ကိုပြန်လည်သိမ်းနိုင်ခဲ့တယ်လို့ Iraq နဲ့ကတ်တပ်ဖွဲ့တွေကပြောပါတယ်။အင်္ဂါနေ့တုန်းကဒုတိယနေ့အဖြစ်ဆက်ပြီးတော့တိုက်နေတဲ့ထိုးစစ်ဆင်မှုမှာ American ဦးဆောင်တဲ့ညွန့်မောင်းတပ်တွေကလေကြောင်းကနေပြီးတော့စစ်ကူတိုက်ပေးနေတယ်လို့ဆူနီနဲ့ရှီယာပြည်သူစစ်တွေကလည်းပါဝင်တိုက်ခိုက်ခဲ့ပါတယ် မော်ဆိုးမြို့ကိုပြန်သိမ်းနိုင်ဖို့ကြိုးစားတဲ့တိုက်ပွဲတွေဟာခက်ခဲမှာဖြစ်ပေမဲ့ IS စစ်သွေးကြွားတွေဘက်ကရှုံးနိမ့်လိုက်မယ်လို့သူအထိခိုင်မှယုံကြည်တဲ့အကြောင်းသမ္မတဘရက်အိုဘားမားကအင်္ဂါနေ့တုန်းကဝါရှင်တန်မြို့တော်မှာပြောကြားခဲ့ပါတယ်။အဓိကတိုက်ပွဲတွေကမော်ဆိုးမြို့ပြင်မှာဆက်ဖြစ်နေပြီးတော့စစ်မျက်နှာပြင်သုံးခုကနေတိုက်ခိုက်မှုတွေကလည်းမတူတဲ့အချိန်နဲ့ရှေ့တိုးသွားနေပါတယ် မော်ဆိုးမြို့ရှေ့ဘက်ကနေပြီးတော့တိုက်ခိုက်နေတဲ့ကတ်လူမျိုးပက်ရှ်မာကတပ်ဖွဲ့တွေကအလီအမြန်ရှေ့တိုးတိုက်ခိုက်နိုင်ခဲ့ပေမဲ့မြို့ရဲ့တောင်ဘက်ကနေထိုးစစ်ဆင်နေတဲ့အီရတ်စစ်တပ်တွေကတော့သူတို့တိုက်ခိုက်နေရတဲ့နေရာကျယ်ဝန်းကျယ်ပြန့်လာကြောင်းရှေ့တိုးနိုင်မှုပို့ပြီးတော့နှေးနေပါတယ်။သူတို့ရဲ့စစ်ဆင်မှုကိုမော်ဆိုးမြို့စွန်ကီလိုမီတာ40လောက်အကွာကနေစပြီးတော့တိုက်ခ Al-Hamdiniani မြို့ကိုတော့အီရတ်တပ်တွေနဲ့ပက်ရှ်မာဂါတပ်တွေအင်္ဂါနေ့မှာဝင်ရောက်နိုင်ခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလကျင်းပမဲ့သမ္မတရွေးကောက်ပွဲဟာသူ့အတွက်တရားမျှတမှုမရှိဘူးလို့ပြောဆိုခဲ့တဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကိုသမ္မတ Barack Obama ကအင်္ဂါနေ့မှာဝေဖန်လိုက်ပြီးတော့ Trump အနေနဲ့အခုလိုပြစ်တင်ပြောဆိုနေတာတွေကိုရက်ပြီးရွေးကောက်ပွဲမှာထောက်ခံမှုရအောင်သာစီရင်ဖို့ပြောကြားခဲ့ပါတယ်ရွေးကောက်ပွဲတော်မကျင်းပရသေးဘဲရွေးကောက်ပွဲနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုအတရေဖြတ်ဖို့ကြိုးစားတဲ့သမ္မတလောင်းမျိုးသူ့ဘဝတက်တန်းတလျှောက်မှာရောခေတ်သစ်နိုင်ငံရေးသမိုင်းမှာပါတခါမှမတွေ့ဘူးခဲ့ဘူးလို့လဲအင်ဗျူတော်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်အချက်လက်အထောက်အထားမရှိတဲ့ဒီလိုပြောဆိုမှုမျိုးအရင်ကမကြုံခဲ့ဘူးဘူးလို့လဲပြောဆိုခဲ့ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့သဘောထားကောက်ယူထားတဲ့စစ်တမ်းတွေမှာပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ထက်ထောက်ခံမှုကျဆင်းလာချိန်မှာပဲရွေးကောက်ပွဲတရားမျှတမှုပေါ်မကြသေးခင်ရက်တွေကဆလာမစ္စတာထရန့်ကမေးခွန်းထုတ်လာခဲ့တာဖြစ်ပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်တချို့ပြည်နယ်တွေမှာကြိုတင်မဲပေးနေကြမှာပဲ။အထောက်အထားခိုင်ခိုင်မာမာမပြနိုင်မဲမဲမတမာမှုတွေဖြစ်နေတယ်လို့ပထမဦးဆုံးအချိန်အစိုးရတာဝန်အတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနိုင်နေတဲ့အင်ချက်မြေလုပ်ငန်းရှင်ကလေးကျွဲတထေးကြီးဒေါ်နယ်ထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။
American Democrat သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ကြားတတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကို Nevada ပြည်နယ် Las Vegas မြို့မှာဒီကနေ့ပုံထုံးနေ့ညပိုင်းမှာပြုလုပ်မှာဖြစ်ပါတယ်။ Nevada တက္ကသိုလ်မှာ Washington စံတော်ချိန်ည9နာရီမှာပြုလုပ်မဲ့စကားစစ်ထိုးပွဲအတွက်နောက်ဆုံးပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။လူမှုသဘောထားစစ်တမ်းတွေမှာ Trump က Clinton ထက်ကို6မှတ်ကျော်နောက်ကျန်နေချိန်မှာနောက်ဆုံးစကားစစ်ထိုးပွဲကိုလုပ်မှာလည်းဖြစ်ပါတယ်။စကားစစ်ထိုးပွဲနီကလာရာနဲ့အတူသူအနိုင်မရနိုင်အောင်လို့ရွေးကောက်ပွဲမတမာမှုတွေလုပ်နေတယ်ဆိုတော့ဆွဆွဲချက်တွေကို Trump ကတိုးပြီးတော့ပြောနေပါတယ် Hillary Clinton ကတော့သမ္မတရွေးကောက်ပွဲမှာသူအနိုင်ရမယ်ဆိုတော့ယုံကြည်ချက်တွေပိုတိုးလာပုံရပြီး အစဉ်အလာအဖြစ် Republican Party ကိုထောက်ခံကြတဲ့ပြည်နယ်တွေမှာမဲဆွယ်နေပါတယ်။သူနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကအလုံးနဲ့ဆိုင်တဲ့ email တွေကိုကိုယ်ပိုင် email server သုံးပေးဖို့လက်ခံခဲ့တာနဲ့ပတ်သက်လို့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုသူနဲ့သူ့ရဲ့အကြံပေးတွေကဘလို့ကင်တွယ်ခဲ့တယ်လဲဆိုတဲ့ကိစ္စအပေါ်မှာစကရေလူဝဲမှာနောက်ထပ်မေးခွန်းထုတ်ခံရမယ့်ပုံရပါတယ်။စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ FBI တာဝန်ရှိသူတွေတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့မှတ်တမ်းအချက်တွေထဲမှာ Mrs. Clinton ကိုပိုင် email server သုံးပေးပို့ခဲ့တဲ့ email တွေထဲမှာထိတ်တန့်လျှို့ဝှက်အချက်လက်တွေပါနေတယ်လို့ FBI ဘက်ကမယမကမေးတာကိုရပ်ဖို့နိုင်ငံခြားရေးဌာနထိတ်တန့်တာဝန်ရှိသူတယောက်ကဖိအားပေးဖို့ကြိုးစားခဲ့ပုံရတဲ့အချက်တွေပါဝင်နေပါတယ်။ American သမ္မတလောင်းနှစ်ယောက်ကြားနောက်ဆုံးစကားစစ်ထိုးပွဲလုပ်ဖို့ပြင်ဆင်နေချိန်မှာပဲတချို့ပြည်နယ်တွေမှာတော့သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲတွေပေးနေကြပြီဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားရဲ့သမ္မတတက်တန်းတွင်နောက်ဆုံးနိုင်ငံခြားဧည့်သည်တော်တဦးရဲ့တရားဝင်အလဲအပတ်ခီးစဉ်ဖြင့်အီတလီဝန်ကြီးချုပ်မတ်တေယိုရန်စီကိုအင်မြူရောမှာလက်ခံတွေ့ဆုံခဲ့ပါတယ်။အီတလီဝန်ကြီးချုပ်နဲ့ဇနီးကိုအင်မြူရောမှာအစဉ်လာတိုင်းနှစ်နိုင်ငံကဖိတ်ကြားထားတဲ့ဧည့်သည်တော်တွေရှေ့မှောက်မှာဂုံပြုတ်တပ်ဖွဲ့တွေနဲ့ကြိုဆိုခဲ့တာဖြစ်ပါတယ်။ရှင်းရှင်းလင်းလင်းရှိတဲ့အခြေအနေတွေကနှစ်နိုင်ငံကြားကာလကြာရှည်ချစ်ကြည်ရင်းနှီးမှုတွေဖြစ်ထွန်းစေခဲ့တယ်လို့လည်းသမ္မတအိုဘားမားကဧည့်သည်အီတလီဝန်ကြီးချုပ်ကိုအီတလီဘာသာစကားနဲ့နှုတ်ခွန်းဆက်စကားပြောကြားခဲ့ပါတယ်။နှစ်နိုင်ငံကြားမှာအကျိုးစီးပွားအတွက်သာမကစံတန်ဘိုးတွေကိုလေးထားပြီးညီညွတ်မှုကိုတည်ဆောက်ခဲ့ကြတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အီတလီဝန်ကြီးချုပ်ကတော့အချက်တဲတွေနဲ့ရင်ဆိုင်ခဲ့ရတဲ့အခြေအနေတွေမှာတိုင်းပြည်ကိုဥဆောင်မှုပေးနိုင်သူဖြစ်သမ္မတအိုဘားမားကိုချီးကျူးစကားပြောကြားခဲ့ပါတယ်။တရားဝင်လက်ခံတွေ့ဆုံတဲ့အခမ်းအနားပြီးမှာတော့နှစ်နိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433လိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟိုလူနေမနေ့ဖက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ဧည့်သည်တော်အဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့အောက်တိုဘာ19ရက်ပုတ်ထုံးနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအကျိုးတူကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။မနေ့ကတော့အိန္ဒိယသမ္မတပရနတ်မူခါဂျီနိုင်ငံသားရေးဝန်ကြီးရှစ်မာစရာရတ်တို့နဲ့နယူးဒယ်လီမြို့တော်မှာတွေ့ဆုံခဲ့ပါတယ်။သမ္မတအိမ်တော်ကိုရောက်လာတဲ့ဒေါက်တာဆန်းစုကြည်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့တာပါ။အင်္ဂါနေ့မနေ့ပိုင်းတော့ဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ဂုဏ်ပိတ်မှန်ကိုတွားရောက်ပြီးပန်းခွေချဂါရဝပြုခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်သတင်းမီဒီယာတွေနဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Times Now ရုပ်သံတင်သတင်းဌာနကအကြမ်းဖက်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမေးလာမှာတော့အကြမ်းမဖက်တဲ့နှီးကိုလက်ခံယုံကြည်ထားတဲ့ NLD ပါတီအနေနဲ့အကြမ်းဖက်လုပ်ငန်းတွေကိုလက်မခံတဲ့အကြောင်းဒေါက်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာအောက်တိုဘာလ18ရက်အင်္ဂါနေ့ညပိုင်းမှာတော့နယူးဒယ်လီမြို့မှာရှိတဲ့မြန်မာတန်အမတ်ကြီးနဲ့တန်ယုံဝန်ထမ်းတွေကတက်ခင်းတဲ့ညစာစာပွဲကိုတက်ရောက်ခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့စနေနေ့ကစကိုင်းတိုင်းဒေသကြီးချင်းတွင်းမြစ်မှာလူ40ထက်မနည်းသေဆုံးခဲ့ရတဲ့ရေရင်တိမ်မောက်မှုနဲ့ပတ်သက်ပြီးတော့ရေရင်မောင်းသူကိုအာဏာပိုင်တွေကအရေးယူဖို့ပြင်ဆင်နေပြီလို့သတင်းတွေထွက်ပေါ်လာနေပါတယ်။လူတော်တော်များများသေဆုံးမှုတွေဖြစ်ခဲ့ရတဲ့အတွက်ပေါ်ဆမှုမစင်မချင်မောင်းနှင်မှုတွေနဲ့အရေးယူမှာဖြစ်တယ်လို့လည်းစကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရဲတပ်ဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့အေယာဝတီသတင်းမှာဖော်ပြထားပါတယ်။ Homeland မြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့အောင်ဆိုမိုကျော်ဆက်လီဟာအောက်တိုဘာလ15ရက်နေ့ကစကိုင်းတိုင်းဒေသကြီးကဏီမြို့နယ်မိချောင်းတွင်းရွာနီးမှာမှောက်ခဲ့တာဖြစ်ပြီးတော့၄ရက်မြောက်ဖြစ်တဲ့အင်္ဂါနေ့အထိအလောင်း40ထဲမှနည်းကိုဆယ်ယူနိုင်ခဲ့ပြီဖြစ်ပြီးအမျိုးသမီး28ယောက်နဲ့အမျိုးသား12ယောက်ပါဝင်ပါတယ်။ပျောက်ဆုံးနေသူတွေကြံနေသေးတာကြောင့်တိတ်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းယုံကြည်ထားကြပါတယ်
။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာရောက်ရှိနေပါတယ်။၄ရက်နိုင်ငံတော်ခီးစဉ်အတွင်းမှာတရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီကဲချောင်းအပြင်တရုတ်ကွန်မြူနတီပါတီအမြဲတမ်းကော်မတီဝင်ဥက္ကဋ္ဌစံဒီဂျင်းတို့နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်သမ္မတနဲ့အတူဖိလစ်ပိုင်စီးပွားရေးလုပ်ငန်းရှင်200ထက်မနည်းလည်းပါသွားပါတယ်။နှစ်ဖက်ခေါင်းဆောင်တွေဆွေးနွေးကြတဲ့အခါကုန်သွယ်ရေး၊လုံခြုံရေးနဲ့စီးပွားရေးကိစ္စတွေကိုအဓိကထားကြမယ်လို့မျှော်လင့်ရပါတယ်။ဖိလစ်ပိုင်ကနေတရုတ်ကိုတီးနှံတင်ပို့မှုတိုးချဲ့ရေးကိုနှစ်ဖက်လုံးကစိတ်ဝင်စားနေတယ်လို့တရုတ်တာဝန်ရှိသူတွေဘက်ကပြောပါတယ်။ဒ တောင်တရုတ်ပင်လယ်တွေကကျွန်းတချို့ကိုနှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောဆိုအငြင်းပွားမှုကြောင့်တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားဆက်ဆံရေးအဖူးအထစ်တွေရှိခဲ့ပေမဲ့အခုဖိလစ်ပိုင်သမ္မတရဲ့တရုတ်နိုင်ငံခီးစဉ်ကြောင့်ဆက်ဆံရေးတိုးတက်တဲ့လက္ခဏာလို့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်
လူမောင်ခုံမှုတွေရဲ့တားကောင်ဖြစ်ခဲ့ကြသူတွေနဲ့ဖွဲ့စည်းထားတဲ့အမေရိကန်အစိုးရရဲ့အတိုင်ပင်ခံအဖွဲ့တစ်ဖွဲ့ကကြေးကျွန်ပြုမှုတွေခေါင်းပုံဖြတ်မှုတွေကနေကဲတင်ခံရသူတွေပေါ်အာဏာပိုင်တွေရဲ့ပြုမှုဆက်ဆံမှုတွေကိုတိတိတသားပြောင်းလဲဖို့တိုက်တွန်းလိုက်ကြပါတယ
်ဘူရူနီမနခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မနန္ဒာချန်တို့ကပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bami.voanews.com internet ဆာမျက်နှာမှာထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပြပုချက်တွေကိုကြားရပါမယ်အိန္ဒိယနိုင်ငံကိုတရားဝင်အလဲပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဟာအော်တိုဘာလ18ရက်နေ့ကအိန္ဒိယသမ္မတနိုင်ငံရေးဝန်ကြီးတို့နဲ့ New Delhi မြို့မှာတွေ့ဆုံခဲ့တဲ့အပြင်အိန္ဒိယနိုင်ငံကသတင်းဌာနတွေနဲ့တွေ့ဆုံပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဖြေကြားခဲ့ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ
်အော်တိုဘားလ16ရက်နေ့ကအိန္ဒိယနိုင်ငံဂိုဝါပြည်နယ်မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးညီလာခံတွေကိုတက်ပြီးညူဒီလီမြို့ကိုအော်တိုဘားလ16ရက်နေ့မနက်ပိုင်းမှာရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုညူဒီလီမြို့မှာရှိတဲ့ Rashtrapati Bhavan သမ္မတအင်ဒိုဝင်းအတွင်းမှာဝန်ကြီးချုပ် Narendra Modi ကဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့တာပါတောင်ဆန်းစုကြည်ဟာသမရအိန္ဒိယကနေအိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ဂုဘိမှန်ကိုတွားရောက်ပြီးပန်းဝေချဂါရဝပြုခဲ့ပါတယ်။အဲဒီနောက်မှာတော့တောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆုရှမစွာရာရှ်နဲ့တွေ့ဆုံပြီးနိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့တောင်ဆန်းစုကြည်ဟာအိန္ဒိယသမရပရာဏတ်မူခာကြီးနဲ့သမရအိန္ဒိယမှာတွေ့ဆုံပြီးသမရနဲ့အတူနေ့လယ်စာအတူစားသုံးခဲ့ပါတယ်။တချင်ထဲမှာပဲနိုင်ငံခြားကကုန်သွယ်ရေးလုပ်ငန်းတွေတိုးတက်ကောင်းမွန်ရေးအတွက်ရည်ရွယ်ပြီးအိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတောင်ဆန်းစုကြည်တွေ့ဆုံခဲ့တယ်လို့အိန္ဒိယအခြေစိုက်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။တောင်ဆန်းစုကြည်ဟာအိန္ဒိယသမ္မတနဲ့မတွေ့ဆုံခင်မနက်ပိုင်းမှာအိန္ဒိယနဲ့အမေရိကန်သတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Times Now ရုပ်သံသတင်းဌာနကအကြမ်းဖက်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမေးတာမှာအကြမ်းဖက်တဲ့ဤကိုလက်ခံယုံကြည်ထားတဲ့ NLD ပါတီအနေနဲ့အကြမ်းဖက်လုပ်ငန်းတွေကိုလက်မခံကြောင်းအခုလိုဖြေကြားခဲ့ပါတယ်
။ Terrorism in any form is unacceptable because we're not going to change the world by using terror. We can change the world only by strengthening the positive forces.
And terrorism လုပ်ငန်းမှန်မြတ်ဟာလက်ခံနိုင်စရာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့အကြမ်းဖက်တဲ့ဤကိုအသုံးပြုပြီးကဘာကြီးကိုပြောင်းလဲလို့မရနိုင်ပါဘူး။အပြုသဘောဆောင်တဲ့အင်အားစုတွေအားကောင်းလာအောင်လှုပ်ဆောင်ပေးတဲ့ဤနဲ့သာကဘာကြီးကိုပြောင်းလဲနိုင်မှာဖြစ်ပါတယ်။အကြမ်းဖက်မှုလုပ်ငန်းဟာလုံးဝဆန့်ကျင်ဘက်လူရဖြစ်ပါတယ်။ကျမတို့ရဲ့ရည်မှန်းချက်တွေရရှိအောင်အကြမ်းမဖက်တဲ့ဤကိုအသုံးပြုရမယ်လို့ယုံကြည်ထားတဲ့ပါတီကလာတဲ့သူတို့ဖြစ်တဲ့အတွက်အကြမ်းဖက်လုပ်ငန်းကိုလက်ခံလို့မရနိုင်သလိုစဉ်တန်းကြီးထွားဖို့လည်းခွင့်မပြုနိုင်ပါဘူး
။အကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုပြီးအစိုးရရဲ့ policy တစ်ခုလုံးကျင့်သုံးနေတဲ့ပါကစ္စတန်လိုနိုင်ငံမျိုးကိုမြန်မာနဲ့အိန္ဒိယလိုအိန္ဒိယချင်းတိုင်းပြည်တွေအပြင်နိုင်ငံတကာအတန်းအဝိုင်းကအထီးကျန်သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မလဲလို့မေးတာမှာတော့
It's not so much a country that you isolate as terror itself. The belief in terror, the belief that terror will get you anywhere you want.
ကျန်းဖက်မှုကြောင့်ဆိုပြီးနိုင်ငံတစ်ခုကိုအထီးကျန်သွားအောင်လှုပ်ဖို့မလိုပါဘူး။ဒါပေမဲ့အကျန်းဖက်လုပ်ငန်းပေါ်ယုံကြည်မှုအဲ့ဒီယုံကြည်မှုကနေသူတို့သွားလို့ဒီဥတီချက်ကိုသွားကြမှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီယုံကြည်မှုကိုကျမတို့အနေနဲ့အထီးကျန်ဖြစ်သွားအောင်လုပ်ရမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူသားအလုံးဟာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလိုချင်ကြတယ်လို့ကျမယုံကြည်ပါတယ်။ဒါကြောင့်အကြမ်းဖက်မှုကိုတုံးပြီးသူတို့ရဲ့ရည်မှန်းချက်အောင်မြင်အောင်လုပ်နိုင်မယ်လို့ဘာကြောင့်သူတို့ယူဆကြသလဲ။အဲ့ဒီယူဆချက်ကိုကျမတို့ကဝိုင်းဆန့်ကျင်ကြရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မောင်တော်ဒေသကအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ဟာ RSO လို့ခေါ်တဲ့ရိုဟင်ဂျာသွေးစည်းညူရေးအဖွဲ့နဲ့ဆက်နွယ်တဲ့မောင်တော်ဒေသမှာလှုပ်ရှားတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့ဆောင်ရွက်ချက်ဖြစ်တယ်လို့စစ်ဆေးဖော်ထုတ်ရရှိတဲ့အကြောင်းမြန်မာသမ္မတရုံးကအော်တိုဘာလ23ရက်နေ့ကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒီအဖွဲ့ရဲ့ခေါင်းဆောင်ဟာပါကစ္စတန်နိုင်ငံမှာအကြမ်းဖက်တင်ဒန်6လတက်ဖူးသူဖြစ်ပြီးတခြားမွတ်စလင်နိုင်ငံတွေကလည်းငွေကြေးအထောက်ပံ့တွေရရှိနေတယ်ဆိုတဲ့သတင်းတွေရထားပေမဲ့အဲ့ဒါကိုတရားသေးယုံကြည်လို့မရနိုင်သေးတဲ့အကြောင်း Hindustan Times သတင်းစာနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာဒေါက်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်တရုတ်နိုင်ငံဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးနေတယ်။သူတို့မဟုတ်အကြမ်းဖက်သမားတွေကိုအရေးယူမှုတွေလှုပ်ဆောင်မဲ့အစီအစဉ်တွေနောက်နေ့ကြံ့ကြံ့အောင်လှုပ်ဆောင်တာတွေရှိနေတဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဘလို့လက်တွဲဆောင်ရွက်နိုင်မလဲလို့ Times နောက်ရုပ်သံသတင်းဌာနကမေးတဲ့အခါမှာတော့
As I said earlier, I really wish that we would think more of sharing.How about sharing our new privileges and our new powers?
ကျမစစပိုင်းကပြောခဲ့တယ်လို့ပါပဲ။ကျမတို့အနေနဲ့မျှဝေလှုပ်ဆောင်ကြဖို့စဉ်းစားကြစီခြင်းပါလေ။တူဦးကိုတူကြောက်ရွံ့စိုးရိမ်နေကြမယ့်အစားအထူးခွင့်ရေးအသစ်တွေလုံနိုင်စွာအသစ်တွေကိုမျှဝေကြရင်ရော။ဒါဟာအလွယ်တကူရနိုင်တဲ့ကိစ္စတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လူတူဦးချင်းစီကကိုယ့်ရဲ့ပိုင်ဆိုင်မှုကိုခုခံကာကွယ်လိုကြတဲ့အတွက်ပဲဖြစ်ပါလေ။ဒါဟာလူမှုအတိုင်းဝိုင်းတွေတိုင်းပြည်တွေအထိကျယ်ပြန့်တဲ့ကိစ္စရပ်ဖြစ်ပါတယ်။ကျမအနေနဲ့လူသားတွေရဲ့အခြေခံယုံကြည်ချက်ရှိတာကိုလက်ခံပါတယ်။အဲ့ဒါကဘာလဲဆိုတော့အကောင့်နဲ့အဆိုးဆိုပြီးနှစ်ခုတွန်တွဲနေတာပါ။ဒါပေမဲ့အဆုံးတန်မှာတော့အကောင့်ဘက်ကအနိုင်ရသွားပါလိမ့်မယ်။အဲ့လိုသာမဟုတ်ဘူးဆိုရင်တော့ကျမတို့တွေအလုံးဟာဂူတွေထဲမှာပဲရှိနေကြဦးမှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ဟာအောက်တိုဘာလ18ရက်နေ့ညနေပိုင်းမှာညဒီလီမြို့မှာရှိတဲ့မြန်မာတန်အပတ်နဲ့တန်ယုံဝန်ထမ်းတွေကတဲခင်းအခမ်းနဲ့ညစာစားပွဲကိုတက်ရောက်ခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အတောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကုဇုံဝင်းလိုင်စူးစီးတင်ပြခဲ့တာပါ။အခုတော့အပြည့်ရဲ့ငင်းငင်းရေးအခြေအနေကိုကြည့်အောင်ပါ။မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမနေ့အင်္ဂါနေ့ကလုပ်တဲ့ငင်းငင်းရေးဆွေးနွေးပွဲမှာမူလအစီအစဉ်ထားတဲ့အတိုင်းမဟုတ်ပဲဆွေးနွေးပွဲအစီအစဉ်အပြောင်းလဲတွေရှိခဲ့ပါတယ်။နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်သုံးသပ်ခြင်းအစည်းအဝေးမှာ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေအတွက်ခုလိုပြောင်းလဲလိုက်ရတာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။သမရယုံပြောခွင့်ရဦးစော်ဒီကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ဦးစော်ဒီခင်ဗျာဒီနိုင်ငံရေးမူပေါင်းဆွေးနွေးပွဲမှာပေါ့နော်။ဒီဆွေးနွေးမဲ့အကျဉ်းအတချို့ကိုအပြောင်းလဲလုပ်လိုက်တယ်လို့ကြားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါ
။အမှန်ကကျွန်တော်တို့18-19 framework review meeting မှာကျွန်တော်ဘာအဓိကထားမယ်ဆိုတော့တနိုင်ငံလုံးမှာအလုံးပဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအတွက်လုပ်ငန်းလမ်းညွှန်တီးဖို့ပြအောင်ဆွေးနွေးမယ်ပေါ့နော်။ဆွေးနွေးပြီးရင်ကျွန်တော်တို့21ရက်နေ့ GPTGC မှာအဲ့ကောင်အတည်ပြုပြီးတာနဲ့ကျွန်တော်နိုဝင်ဘာလထဲမှာတနိုင်ငံလုံးနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ဆိုလို့ကြီးမားပြီးတော့တော့သို့တော့ဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမှာပါလာတာကလက်မှတ်မထိုးပါသေးတဲ့ UNFC ရဲ့ဆွေးနွေးဖို့ဖော်ပြထားတဲ့ PPM ပေါ့နော် PPM ကနေပြီးတော့တောင်းဆိုတာက framework ပြီးတော့ဆွေးနွေးကျင်တယ်ပေါ့နော်အရင်တော့ဆွေးနွေးခဲ့တဲ့ခါတွေမှာသူက digest ဖြစ်ကျင်တယ်ပေါ့ဖြစ်ကျင်တယ်ဆိုတဲ့အတွက်သူတို့ကတောင်းဆိုတယ်တောင်းဆိုတဲ့အတွက်ကျွန်တော်တို့ရဲ့ဆွေးနွေးပွဲကိုမနေ့ကတည်းကနေ့ရွှေ့ပြီးတော့တိုင်းသားတွေတောင်းဆိုတဲ့ framework review ပေါ့နော်အဲ့ဒါကိုကျွန်တော်ဒီနေ့လုပ်လိုက်တယ
်အခုလို့ဒီလိုက်လျောပေးတာကဒီ NCA ထိုးဖို့အလားအလာအတွက်ပိုကောင်းသွားစေနိုင်တယ်လို့ရောပြောလို့ရလား
ကျွန်တော်တို့ရဲ့မူလညီမှန်းချက်ကဒီ framework ကို review ပြုလုပ်ရခြင်းညီမှန်းချက်ပေါ့နော်အဲညီမှန်းချက်ကဟိုကလက်မှတ်ထိုးရသေးတဲ့အဖွဲ့တွေ ownership ရလာပြီးတော့ပါဝင်လာဖို့ညီမှန်းပြီးတော့review meeting လုပ်တာဖြစ်တယ်အခုကျွန်တော်တောင်းဆိုတဲ့အတိုင်းကျွန်တော်လုပ်ပစ်လိုက်တာကဒီလက်မှတ်ထိုးတဲ့အဖွဲ့တွေပါဝင်ရေးပေါ့နော်ဟောအဲ့ဒါကိုလုပ်တာဖြစ်တော့
အဲ့တော့ပြီးခဲ့တဲ့ဒီနေ့ကလည်း NCA မထိုးရသေးတဲ့အဖွဲ့တွေနဲ့ပဲပေါ့နော်သူတို့ရဲ့ဒီတောင်းဆိုချက်တွေအပေါ်ဆွေးနွေးတဲ့အခါမှာလည်းသဘောတူညီချက်တချို့ရခဲ့တယ်လို့ကြားပါတယ်တူတက်မှုတစုံတရာဖြစ်တာပေါ့နော်အဲ့ဒါလေးလည်းနည်းနည်းရှင်းပြပေးလို့ရမှာ
ဟုတ်အဓိကကတော့ကျွန်တော်တို့ဟို TVN နဲ့ဆွေးနွေးတဲ့အပိုင်းပေါ့နော် TVN တောင်းဆိုတဲ့အချက်ကြီးရှင်းချက်ပေါ့ရှင်းချက်ကိုဆွေးနွေးတယ်ဆွေးနွေးတဲ့အပေါ်မှာရေဘူးကအဖြစ်ပေါ့နော်သဘောတူညီချက်တွေရတယ်ပေါ့ရတယ်ဆိုတော့ဘယ်လိုသဘောတူညီချက်ရလဲဆိုတော့မူဝါဒဖြစ်ပေါ့နော်သဘောတူညီကြတယ်ညာတယ်တချို့အချက်တွေလေးချက်လောက်ကိုတော့အနှုန်းနှစ်ဖက်ညီတိုင်းသဘောတူတယ်ချန်တဲ့အချက်တွေမှာဟိုအဓိကအဖြစ်မူမှာကွဲလို့ချင်းမရှိဘူးသဘောတူညီတယ်ပေါ့အဲ့တော့ဟိုပြောရရင်တော့တော်တော်လေးအပြူသဘောဆောင်တယ်ရတယ်ပေါ့အဲ့လိုပြောရမှာပေါ့
ဟုတ်ကဲ့အဲ့တော့ချန်နေတဲ့အချက်တွေရောဆက်ပြီးတော့ဆွေးနွေးနိုင်ပြီးတော့ဒီ NCA လက်မှတ်ထိုးနိုင်မယ့်အလားအလာဘယ်လိုရှိနေမလဲ
ချန်တဲ့အချက်တွေကကျွန်တော်တို့ကအဓိကကတော့ ceasefire ထိုးပြီးတဲ့နောက်ပိုင်းမှာဖြစ်လာမယ်အပြည့်ရခိုင်မာရေးပေါ့နော်အဲ့ဒါကိုဘယ်လိုလုပ်ကြမလဲဆိုတော့ joint monitoring mechanism ခိုင်မာရေးကိုတွားကြဖို့ဦးနှစ်ဖက်ကလက်ခံတဲ့အပေါ်မှာဆက်ပြီးတော့ဤလန်းနေမှာတော့ညှိကြအောင်ပေါ့
သမရယုံပြောခွင့်ရဦးစော်ထေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါအခုတခါတော့ရေရင်နှိမ့်မြုပ်သေးဆုံးတဲ့ ဒီနောက်ဆက်တွဲအခြေအနေကိုတင်ပြပါမယ်။စကိုင်းတိုင်းကနီမြို့နယ်အတွင်းချင်းရင်းမြန်မာနေမြို့ခဲ့တဲ့အောင်စိုးမိုးကျော်ရေရင်ရဲ့ပယ်ဒင်းကိုဖမ်းဝရမ်းထုတ်ထားပြီးရာဇဝမှုအရအရေးယူသွားဖို့ကနီရဲစခန်းကအမှုဖွင့်ထားကြောင်းဒေသခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ရေရင်နေမြို့မှုအတွက်ပေါ်ဆမှုမစင်မကျင်းမောင်းနှင်မှုပြစ်မှုဆိုင်ရာပုံမှန်280ရအရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြချင်တာပါ။အော်တိုဘာလ15ရက်နေ့ကစကိုင်းတိုင်းဟ ோம் လင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့အောင်စုမို့ကျော်အမြန်ရေရင်နှင်းမြို့ခဲ့တာကြောင့်တဝက်နီးပါးပျောက်ဆုံးနေစေဖြစ်သလိုအော်တိုဘာ18ရက်အင်္ဂါနေ့ညနေအထိ42လောင်းဆဲယူနိုင်ခဲ့တယ်လို့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရခြားသားရေးဦးစီးဌာနတာဝန်ရှိသူတို့က VOA မြန်မာပိုင်းကိုပြောပါတယ်အောင်စုမို့ကျော်ရေရင်ပြေးဆွဲဖို့စီမံခန့်ခွဲနေတဲ့အေးချမ်းသာဂိတ်ကတော့ဟ ோம் လင်းကထွက်ချိန်မှာရေရင်ပေါ်လိုက်ပါသူ60ကျော်သာရှိပြီးလန်းခုလက်ကလိုက်ပါသူတွေနဲ့ပါဆိုရင်လူ90ကျော်သာရှိတယ်လို့မီဒီယာတွေကိုပြောဆိုခဲ့ပေမဲ့တကယ်တမ်းအောင်စုမို့ကျော်ရင်ရင်ပေါ်လိုက်ပါခဲ့သူ300ကျော်လောက်ရှိနိုင်တယ်လို့အသက်ရှင်ကြံရည်သူတွေရောလူကယ်ပြန်ဌာနကပါခန့်မှန်းထားပါတယ်အခုလိုအောင်စုမို့ကျော်အမြန်ရင်ရင်နှိမ့်မြုပ်ခဲ့ရတာဟာတတ်မှတ်လူဦးရေထက်ပိုပြီးတင်ဆောင်ခဲ့တာဖြစ်ပြီးပေါ်ဆမှုမစင်မကျင်းမောင်းနှင်မှုတွေနဲ့ပြစ်မှုဆိုင်ရာအရာအရေးယူသွားနိုင်မှုကဏီမြို့နယ်ရဲစခန်းကအမှုဖွင့်တာကြောင့်စကိုင်းတိုင်းကဏီမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကပြောပါတယ
်ဟုတ်ပါဘူးအောင်စုံမှုကျော်ရေရင်ကရေရင်မောင်းနဲ့ရေရင်ပဲဘင်းပေါ့တော်မြင့်နေတယ်ပါဝါရန်ထုတ်တာဟုတ်ပါတယ်အပေါ်စားမှုကတော့ဆိုင်နာပါလို့ဆိုတော့ဆိုင်ရေရင်မောင်းပါလာတဲ့လူပြောပြချက်ရပဲပေါ်စားတဲ့အပိုင်းတော့ဆိုဖြစ်နေတယ်ပါဆိုတော့ဆွဲပြလိုက်တယ်ဒီမှာအဲ့ဒီမောင်းပါတယ်
နိမ့်မြုပ်ခဲ့တဲ့နေ့ကအောင်စိုးမိုးကျော်ရေရင်မှာပေဒင်းအပါဝင်ရေလုတ်သား5ဦးလောက်လိုက်ပါတာဝန်ထမ်းဆောင်ခဲ့ပြီးရေလုတ်သား4ဦးကိုဖမ်းဆီးထားပါတယ်ရေရင်ပိုင်ရှင်နဲ့ပေဒင်းဖြစ်သူဦးစော်မျိုးဝင်းကတော့ထွက်ပြေးတိမ်းရှောင်နေဆဲဖြစ်ပါတယ်ဦးစော်မျိုးဝင်းကိုမစင်မကျင်းမောင်းနှင်မှုပုံမှတ်280ပေါ်ဆောင်မှုကြောင့်လူအများသေစေမှုပုံမှတ်304ကာကြီးအရတရားစွဲဆိုနိုင်ဖို့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်ပုံမှတ်280အရပြစ်မှုထင်ရှားရင်ထောင်နှံ6လအထိကြခံရမှာဖြစ်ပြီးပုံမှန်304ကာကြီးရပြစ်မှုထင်ရှားရင်တော့ထောင်နှံ9နှစ်ကနေ10နှစ်အထိကြခံရမှာဖြစ်ပါတယ်။အောင်စုမို့ကျော်ရေရင်နှိမ့်မြုပ်ချိန်မှာအသက်မသေးဘဲကြံရည်ခဲ့သူမတ်မျိုးပပလှိုင်ကတော့ရေရင်ပေါ်ကအနေထားတွေကိုပြန်ပြောပြပါဗျာ။ဒီက
300ကျော်လောက်ပြန်ထားပြီးတော့ငွေအစီးအစဉ်လောက်ရှိနေတာလေကုန်ပြီ။အပြောတွတ်ရရင်လည်းပါတယ်။ဟိုကမမြအောင်ကုန်းမတ်တော့မရှိချင်ဘူး။တော်တော်ဝိညာဉ်ရင်းများတဲ့လက်ကြည့်မလို့နေလို့မရမနေအမြင်ရှိရှိပါဆက်ဆေးရမှာကိုမလိုက်ကနေပြီးတော့ရှင်းနိုင်လေးကမှစလိုက်တယ်ရှင်းနိုင်ကြတယ်တော့အဲ့လိုကြာပြည့်သွားတယ်အဲ့ဝဲအခုကိုယ့်ရဲ့အချိန်မှစောင်းပြီးတော့မှောက်သွားတယ
်အခုလိုရင်ရင်ရဲ့ခန္ဓာရည်ဝန်ထက်ကျော်လွန်ပြီးလူရောကုန်စည်ပစ္စည်းတွေကိုပါအစမတန်တင်တဲ့အန္တရာယ်များတဲ့လောက်ရက်မျိုးနောက်မှဆက်မဖြစ်စေဖို့စည်းကမ်းတင်ကြလှုပ်ဆောင်မှုလို့ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကပြောပါတယ
်။စည်းကမ်းမရတော့အများကြီးလိုပါတယ်။ဘာလို့ဆိုတော့ဒီနေ့ဘာလို့ပမာမသိဘူး။ဒီနေ့ဒီလိုဒီမှာမသိဘူး။ဒီနေ့ကြောင်းကျွန်တော်တို့မလိုက်နိုင်တဲ့ဖြစ်။အဲ့ဒီပိုင်းကတော့အများကြီးလုပ်ဖို့ရလိုပါတယ်
။အောင်စိုးမှုကျော်ရရင်ဟာလူ36ဦးသာတင်ဆောင်ခွင့်ရှိတဲ့ရင်အဖြစ်မှတ်ပုံတင်ထားတာပါ။နှမြုပ်နေတဲ့အဲ့ဒီရရင်ကိုတာဝန်ရှိသူတွေကဆယ်ယူဖို့စ조사နေပေမဲ့အခုချိန်ထိအပြီးသက်ဆယ်ယူနိုင်တာမျိုးမရှိသေးပါဘူးခင်ဗျာဖြူရဲ့ဗိုလ်တူနေမနေခင်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့အမေရိကန်သမရရွေးကောက်ပွဲအကျိုးအခြေအနေကိုတင်ပြပါမယ်အမေရိကန်သမရရွေးကောက်ပွဲမတန်ခင်သမရလောင်းတွေကြားစကားစစ်ထိုးကြတဲ့တတိယမြောက်နဲ့နောက်ဆုံးဖြစ်တဲ့စကားစစ်ထိုးပွဲကိုနေဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့မှာဗိုလ်တူနေညကျရင်ပြုလုပ်မှာဖြစ်ပါတယ်အမေရိကန်ရဲ့လောင်းကစားမြို့တော်ဖြစ်တဲ့လတ်စ်ဗေးဂတ်စ်မြို့ကမြန်မာလူမျိုးတွေကလည်းဒီစကားစစ်ထိုးပွဲကိုစိတ်ဝင်စားနေကြပါတယ်ရွေးကောက်ပွဲမှာမဲပေးကြမဲ့သူတွေအနေနဲ့သမရလောင်းနှစ်ယောက်ပြောကြမဲ့ထဲကဘယ်လိုကိစ္စမျိုးပေါ်အလေးနဲ့ထားနေကြသလဲဆိုတာကိုတော့မတ်စုမြတ်မွန်ကစူးစီးတင်ဆက်ထားပါတယ်
ကာစီနိုလောင်းကစားဟိုတယ်ကြီးတွေလက်ညှိုးထိုးမလွဲမြင်ရတဲ့လတ်စ်ဗေးဂတ်စ်မြို့မှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ကြားနောက်ဆုံးစကားစစ်ထိုးပွဲကိုဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်ည9နာရီမှာပြုလုပ်မှာဖြစ်ပါတယ်။လတ်စ်ဗေးဂတ်စ်မြို့မှာမြန်မာလူမျိုး300နီးပါးနေထိုင်နေကြတာမို့သမ္မတလောင်းစကားစစ်ထိုးပွဲကိုမြန်မာတွေလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ်။ Sunny Sushi Company ပိုင်ရှင်ဦးစန်းထွန်းနီကလည်းနောက်ဆုံးတမရလောင်းစကားဆက်ထိုးပွဲကိုကြည့်ဖို့စိတ်အားတန်နေပါတယ်
။ဟောစိတ်အားတန်တာတော့ကျွန်တော်အနေနဲ့90ကျော်ရခိုင်နှုန်းစိတ်အားတန်ပါတယ်။ဒီမှာရှိတဲ့ဗမာအလုံးကလူ250နဲ့300ကျားပဲရှိပါတယ်ဗမာအလုံးလေ။ကျွန်တော်ထင်တယ်လူ100ပတ်ဝန်းကျင်လောက်ကတော့သူတို့တချို့လည်းခွင့်နေပါတယ်ယူပြီးကြည့်ကြမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်မြ
။ဒီတမရလောင်းနှစ်ယောက်ဘလို့ကိစ္စမျိုးတွေကိုအဓိကထားပြီးတော့ဒီနောက်ဆုံးတစ်ပတ်မှာဒီမဲဆန္ဒရှင်တွေဆုံးဖြတ်ချက်ချနိုင်အောင်လို့ပြောတဲ့နယ်မဲဆွဲတဲ့နယ်လို့ထင်ပါလေရှင
်အရင်မဲဆွဲပွဲတွေတုန်းကလုတ်ခဲ့တဲ့အချက်တွေကိုပဲကျွန်တော်ထင်တယ်အဲ့ဒါကိုပဲ repeat လုပ်ပြီးတော့တယောက်နဲ့တယောက်ခုကတော့နောက်ပိုင်းဒုတိယဟို debate မှာဆိုလို့ရှိရင်တယောက်နဲ့တယောက်ကနည်းနည်း personal attack လေးတွေတော်တော်လေးပါလာတယ်ပေါ့လေ Donald Trump ကပြောတာပေါ့ Hillary ကတော့ကျွန်တော်အမြင်ပြောရရင်တော့အရင်ကျွန်တော်တို့လွန်ခဲ့တဲ့5နှစ်က Obama နဲ့စကားချစ်ထိုးပွဲတုန်းကလို့ပဲ तू ကနည်းနည်းကြိုပြီးမြင်တာတွေရှိတော့ तू ကစကားကိုဂတိကိုအရင်မပေးဘူး तू က hesitant ဖြစ်တယ်နော်လုတ်တဲ့ gain နဲ့နေရာမှာလဲ तू က hesitant တော့ရှိမှာပါပဲ
သူစန်တိုနီယာဒီ Las Vegas မှာဒီ sushi လုပ်ငန်းကိုလည်းလုပ်နေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်တဲ့အခါကြတော့ဗောနော်သူတို့နှစ်ယောက်ပြောမဲ့စကားတွေထဲမှာဒီကိုစီးပွားရေးပို့ပြီးတော့တိုးတက်လာစေအောင်နောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်တွေအားလုံးအတွက်ကိုပို့ပြီးတော့အကျိုးရှိစေမယ်ဘလို့အကြောင်းအရာမျိုးကိုသူတို့တွေပြောတာကိုကြားချင်ပါလေရှင
်ကျွန်တော်တို့ကတကယ်တော့ business အကြီးကြီးလို့ပြောလို့မရပါဘူး small business တွေပေါ့လေ small business တွေကိုဦးစားပေးမယ်ဆိုတော့ပြောတဲ့စကားကိုကျွန်တော်တို့ကကြားချင်ပါတယ်ဒါကိုစီးပွားရေးသမားတယောက်အနေနဲ့နောက်တစ်ချက်ကသူတို့ခုနဲ့ပတ်သက်လို့လေကျွန်တော်တို့ဘောမှာတက်တက်ညာညာကောက်မယ်ဆိုတဲ့သဘောမျိုးအဲ့စကားမျိုးချလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့စိတ်ချမ်းသာတယ်ဗောလေအဲ့တော့အခုတိုင်းကျွန်တော်အမြင်ကိုပြောရရင်တော့ကျွန်တော်ကပုံကိုရေးရပါညာတော့ကျွန်တော် Donald Trump ကိုကြိုက်ချင်မှကြိုက်မှာပါဒါပေမဲ့ကျွန်တော်တို့ရဲ့မူအရကျွန်တော်တို့ရဲ့စီးပွားရေးသမားဖြစ်တဲ့အတွက်ကျွန်တော်တော့ Donald Trump ကိုမဲပေးမယ်လို့ကျွန်တော်ဆုံးဖြတ်ထားပြီးပါပြီ
Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းနီဖြစ်ပါတယ် Las Vegas မြို့ဟာ American စီးပွားရေးကြာစင်းချိန်တုန်းကအထည်အနာဆုံးမြို့တစ်ခုဖြစ်ခဲ့တာပါအခုတော့ Las Vegas မြို့စီကိုကမ္ဘာလှည့်ခီးတွေတွေလည်းပြန်လာနေကြပါပြီ။ဒါပေမဲ့မြို့ရဲကဆောက်လုပ်ရေးလုပ်ငန်းတွေကတော့အခုအချိန်ထိနလတ်မထူနိုင်သေးဘူးလို့ Nevada တက္ကသိုလ်ကအများပြည်သူမူဝါဒရေးရာပတ်မောက်ခ Robert Lang ကပြောပါရယ်
။ It was over reliant on tourism and when the you know the sort of fun ended in the last
ဒီကအဲ့ဒီဘောအားထားရတဲ့စီးပွားရေးဖြစ်တော့ပြီးခဲ့တဲ့10နှစ်မှာလောင်းကစားအလုပ်အပျော်ရှာကြသူတွေလည်းရော့သွားရောဒီကန်သူတွေမတုံးကြမစွဲကြတော့ပါဘူး။အဲ့ဒီမှာစီးပွားရေးကျသွားတော့တာပဲဒီမှာတော်တော်လေးထိခိုက်ပါတယ်အစိုးဆုံးကဆောက်လုပ်ရေးလုပ်ငန်းမှာအခုချိန်ထိတည်တည်ချာချာနလန်မထူသေးပါဘူ
းခရီးသွားလုပ်ငန်းကတော့ပြန်ပြီးတော့တိုးတက်လာပါတယ်လို့ပမောက်ခလန်းကပြောပါတယ်နေဗာဒါပြည်နယ်တွေကအင်ထန်မြေရောင်းဝယ်ရေးဈေးကွက်ကလည်းပြန်လဲတိုးတက်လာနေပါတယ်အခုလိုစီးပွားရေးကျဆင်းခဲ့ရာကနေပြန်လဲတိုးတက်လာတဲ့ပြည်နယ်တွေမှာမဲဆန္ဒရှင်အများစုကဘယ်သူကိုတမရရွေးချယ်မလဲဆိုတဲ့နေရာမှာစီးပွားရေးကိုအဓိကထားစဉ်းစားကြပါတယ်
I don't really like either one of them but ideally I want the one that's going to make in
တမလာလောင်းနှစ်ယောက်လုံးဘသူကိုမှကျွန်မတိတ်မကြိုက်ပါဘူးဒါပေမဲ့နိုင်ငံတည်ငြိမ်ရေးနဲ့စီးပွားရေးတည်ငြိမ်ရေးကိုဦးစားပေးလုပ်သွားမဲ့သူမျိုးကိုတော့ကျွန်မရွေးချယ်ချင်ပါတယ
် I think Trump is the better choice personally I think the greedier
ကျွန်တော်ကတော့ Trump ကိုပိုရွေးတင်တယ်လို့ထင်ပါတယ်စီးပွားရေးလုပ်ငန်းချင်းဆိုတာပိုလောဘတက်လေငွေပိုမဲ့လေနောက်ထပ်စီးပွားရေးအခွင့်အလမ်းတွေပိုရှာလေဆိုတော့ကျွန်တော်စိတ်ထဲမှာတော့အဲ့လိုဖြစ်အောင်သူလုပ်လိုက်မယ်လို့ထင်ပါတယ်။စီးပွားရေးလုပ်ငန်းတွေပိုများများဖွင့်လေလူတွေအလုပ်ပိုရလေဖြစ်မှာပါ
။နေဗာဒါပြည်နယ်ထဲမှာဘယ်သူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်နိုင်သေးသူမဲဆန္ဒရှင်10ရာခိုင်နှုန်းလောက်ရှိတယ်လို့နေဗာဒါတက္ကသိုလ်ကပါမောက်ခ Robert Lang ကပြောပါရယ်။နိုင်ငံတဝန်းလက်တလောလှုပ်ထားတဲ့လူမှုသဘောထားစစ်တမ်းတွေမှာ Hillary Clinton က Donald Trump ထက်600ခိုင်နှုန်းလောက်အသာရနေပါရယ်။ဒါကြောင့် Donald Trump အတွက်ဗုဒ္ဓဟူးနေ့စကားစစ်ထိုးပွဲဟာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုတိုးလာအောင်လုပ်ဖို့နောက်ဆုံးအရေးကြီးတဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်ရှင်
။အဆူမြင့်မွန်ပြောပြသွားတာပါ။မကြခင်အစီအစဉ်နောက်ပိုင်းမှာအင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူမနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရတော့မှာဖြစ်ပါတယ်။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.bmara.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မစနောဂျေမနက်6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့ဗိုလ်တူနေမနက်ခင်းအစီအစဉ်တွေကိုမနက်9နိုင်အထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်ရမယ်ဆိုရင်နိုင်ငံရေးအမှန်ချက်ကိုလက်ခံထား
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီရာအာဘော်နဲ့သတင်းဆောင်မတွေကိုကြားရပါမယ်မူရင်းအာဘော်မပြက်ဦးစံမိုးတွေကစူးစီးတင်ဆက်ထားတာ
ပါဂျပန်နဲ့အိန္ဒိယနှစ်နိုင်ငံဟာမြန်မာနိုင်ငံတွေမှာဘာကြောင့်မိဖက်နိုင်ငံတွေဖြစ်နေကြသလဲဆိုတော့ခေါင်းစဉ်နဲ့ဘရမာချလန်နီရေးတာထားတဲ့အတွင်းမြင်ဆောင်မကိုဒဂျပန်တိုင်းသတင်းစာမှာဖတ်ရပါတယ်မြန်မာနိုင်ငံကိုတကယ်တမ်းခေါင်းဆောင်နေသူဒေါအောင်ဆန်းစုကြည်ကအစဉ်လာမပြတ်ဗက်မလိုက်တဲ့နိုင်ငံခြားရေးမူဝါဒကိုပြန်လည်ဆန်းသစ်လိုတဲ့ဆန္ဒနဲ့အင်အားကြီးနိုင်ငံတွေနဲ့ဆက်ဆံရေးမှာဂယူတဆိုင်ချင်းဝင်ရှာညှိပြီးတော့ဆောင်ရွက်နေတယ်လို့ရေးသားထားပါတယ်တရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကိုတွားရောက်ခဲ့ပြီးတဲ့နောက်အခုဆိုရင်အိန္ဒိယနိုင်ငံကိုအလဲပတ်ခီးရောက်ရှိနေပါပြီမြန်မာနိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံတို့ကြားပထဝီအနေထားယဉ်ကျေးမှုနဲ့ဗျူဟာမြောက်နေရာစတာတွေကြောင့်အင်အားကြီးနှစ်နိုင်ငံရဲ့ရေရှည်အကျိုးစီးပွားနဲ့ပတ်သက်လို့အတိမ်းဆောင်မခံအရေးပါတဲ့အနေအထားမှာရှိနေပါတယ်လို့ထောက်ပြထားပါတယ်။အမေရိကန်ကဥဆောင်ပြီးတော့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေလုပ်ခဲ့တာကြောင့်အရေးမြင့်ပေါ်ကျွယ်သွားတဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံထံတွန်းပို့ခဲ့သလိုဖြစ်သွားခဲ့ရပါတယ်။ဟန်ကျင်ညီလှုပ်ရှားမှုရှိတဲ့အရေးယူပိတ်ဆို့မှုဟာအလုံးမဖြစ်ပါဘူး။2010ခုနှစ်သမ္မတဥပမာအိန္ဒိယကိုလာရောက်ခဲ့စဉ်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့မူဝါဒကိုကျင့်သုံးနေတဲ့အိန္ဒိယကိုပြစ်တင်ဝေဖန်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာအမေရိကန်ကိုယ်တိုင်မြန်မာနိုင်ငံအပေါ်ကျင့်သုံးနေတဲ့မူဝါဒကိုပြောင်းလဲပစ်ခဲ့ပြီးတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုအားပေးခဲ့တဲ့အတွက်နောက်ဆုံးမှာရာစုနှစ်ထက်ဝက်ကျင့်သုံးခဲ့တဲ့စစ်အုပ်ချုပ်ရေးစနစ်ကိုအဆုံးသတ်နိုင်ခဲ့တာကိုထောက်ပြထားပါတယ်။ဒီကနေ့လက်ရှိမှာမြန်မာရောအိန္ဒိယပါတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုကန့်တွဲတဲ့နေရာမှာအခက်အခဲအကျုပ်ဆွေးမှုလေးတွေရှိနေပါတယ်။တရုတ်နဲ့ထိစပ်နေတဲ့မြန်မာနိုင်ငံနေဆက်တခွင်မှာတရုတ်ကထုတ်တဲ့လက်နက်တွေကိုကင်ထားတဲ့လူမျိုးစုတပုံးတွေအခြေစိုက်နေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားပြန်လဲရင်ကြားစီရေးမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာတရုတ်ကကြားဝင်ဆောင်ရွက်ပေးနေပါတယ်။ဂျပန်နိုင်ငံဟာဆိုရင်လည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာမဟာဗျူဟာကြကြပူးပေါင်းဆောင်ရွက်ခဲ့တယ်လို့ရန်ကုန်မြို့ရဲ့ရှေ့တောင်ဘက်တီလဝါဆက်မှုဆောင်စီမံကိန်းကြီးဟာဂျပန်ရဲ့ထူးခြားထင်ရှားတဲ့ရင်းနှီးမြှုပ်နှံမှုဈေးကွက်ကြီးဖြစ်တယ်လို့တရုတ်နိုင်ငံအပေါ်မှာလည်းချိန်ဝင်ရှာထိညှိထားနိုင်ပါတယ်။အိန္ဒိယနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုလက်နက်ကိုင်တောင်းချမ်းသူတွေနှိမ့်နှင်းရေးပူးပေါင်းဆောင်ရွက်မှုနဲ့အိန္ဒိယဂျပန်ပူးတွဲစီမံကိန်းတွေကမြန်မာနိုင်ငံပေါ်မှာရှိနေတဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုလျှော့ချပေးနိုင်လိမ့်မယ်လို့စသဖြင့်ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အလဲပတ်ခရီးကအိန္ဒိယရဲ့ဆက်ဆံရေးမှာမျှော်လင့်ချက်တွေကိုမြင့်မားစေခဲ့တယ်ဆိုတဲ့ခေါင်းစဉ်နဲ့ငွေချင်းပေါင်ကစ်ကန်ရေးသားထားတဲ့ဆောင်းပါးကို Cookie Forum Online တရင်မှာဖတ်ရှုရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်အလှည့်ပတ်ခီးစဉ်ဟာအိန္ဒိယအစိုးရရဲ့အရှိမျော်မူဝါဒအခုတော့အရှိနဲ့ပူးပေါင်းဆောင်ရွက်နေတဲ့မူဝါဒအောင်မြင်မှုရဲ့အဓိကတောချက်တစ်ခုဖြစ်ပုံရတယ်လို့အစကြီးရေးသားထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကတမန်တော်ကြီးဦးထင်ကျော်လဲအိန္ဒိယနိုင်ငံကိုအလှည့်ပတ်ခီးလာရောက်ခဲ့ပြီးတော့နှစ်နိုင်ငံကြားသဘောတူညီမှုတွေနားလည်မှုစာချုပ်လွှာတွေအများပြားကိုလက်မှတ်ရေးထိုးခဲ့ပြီးတော့တိုင်းရင်းစီဝါကဏ္ဍပြန်လည်အတုံးချစွမ်းအင်ထုတ်လုပ်ရေးလန္ဒရာဆောက်လုပ်ရေးနဲ့အစိမ့်မြင့်တဲ့မှုလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးစတာတွေပါဝင်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကတော့အထူးသဖြင့်အိန္ဒိယနိုင်ငံအတွက်ဝိသေသအရာထူးခြားအရေးပါတဲ့အကြောင်းရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့အတန်းဝိုင်းကဒေါအောင်ဆန်းစုကြည်ရဲ့ပထမအဦးဆုံးပြည်ပခီးစဉ်ဖြစ်အိန္ဒိယကိုလာစေခြင်းကြပေမဲ့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အရေးပါတဲ့အိန္ဒိယရဲ့ပြန်ပက်တရုတ်နိုင်ငံကိုအရင်တွားရောက်ခဲ့သလိုဒဏ်ခတ်အရေးယူပိတ်ဆို့မှုတွေဖယ်ရှားရေးအတွက်စကားပြောဆိုဖို့ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အရင်ဦးဆုံးအိန္ဒိယကိုအလဲပတ်ခီးမတွားရောက်နိုင်ခဲ့သည့်တိုင်ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာနှစ်နိုင်ငံနဲ့နှစ်နိုင်ငံပြည်သူတွေကြားမှာရင်းနှီးတဲ့ဆက်ဆံရေးတွေပိုပြီးတော့အကောင်လာစေလိမ့်မယ်လို့မျှော်လင့်ကြောင်းစသဖြင့်ရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဦးစံမိုးရေးစူးစီးတင်ပြခဲ့တာပါအခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ဒီကိရိမနဲ့တင်ပြမယ် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweet en sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆိုလိုပါတယ်ဒါကြောင့် sweet ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုတဲ့သဘောတူညီချက်ကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမေတ္တာလက်ဆောင်တွေပေးတာမျိုးတခါတရံလဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မယ်ဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်တနည်းအားဖြင့်တော့မဲ့လုံးပေးတာဝေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The oil company sweetened the deal by giving the minister $100,000 to spend
ရင်းနှံကော်မတီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့အတည်ပြုရပါတယ်
The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုအမူလုပ်တဲ့ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Sweeten the deal.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian 3 English သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်နေတာဖြစ်ပါတယ်။အခုတော့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ရှားဖောင်ကထုတ်လုပ်ရေးအဖြစ်ဆောင်ရွက်ပြီးကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာညချမ်းပါခင်ဗျာ Daily Life အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီငင်းငယ်လမ်းပြမြေပုံဆိုတာဖြစ်ပါတယ်ဆွေရတက်ကနေပြီးတော့မကြခင်ကကြီးညာခဲ့တာပါ NCA တနင်္ဂနွေပြစ်ခတ်ရက်စေးတနှစ်မြောက်ခန္ဓာကျင်းပတဲ့နေရာမှာလက်ရှိဆွေရရဲ့ငင်းငယ်လမ်းပြမြေပုံတက်ကိုဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မိခုံးမှာထည့်သွင်းပြောသွားတာကျွန်တော်တွေ့လိုက်ရပါတယ်နိုင်ငံမှုပေါင်းကိုပြန်လည်ပြင်ဆင်ပြီးတော့ကျင်းပတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ရေးနောက်အဲ့ဒီဖွဲ့စည်းပုံနဲ့အညီယူကောက်ပွဲကျင်းပရေးနဲ့နောက်ဆုံးစစ်ဒီမိုကရက်တစ်ဖက်ဒရယ်ပြောင်းစုတည်ဆောက်ရေးဆိုတာဖြစ်ပါတယ်ဒီလမ်းပြမြေပေါ်ဟာဘလောက်ထိလက်တွေ့ကြောက်လဲအဲ့ဒီဓာရီကိုအကောင့်ထဲဖော်ဖို့အတွက်ဘာတွေအခက်အခဲရှိနိုင်မလဲဓာရီကိုကျွန်တော်တို့သုံးသပ်ဆွေးနွေးပါသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်တဦးကတော့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ခေါင်းဆောင်တဦးဖြစ်ပါတယ်ဒါပြင်လက်ရှိမြန်မာနိုင်ငံညီညွတ်လုပ်ငန်းစဉ်တွေမှာအဓိကပါဝင်နေကြတဲ့ GMCM UPDJC ကအဖွဲ့ဝင်လည်းဖြစ်ပါတယ်ဘုံမူကြီးခွန်ဦးကပါအဲနောက်တစ်ခုကတော့ကိုရဲနိုင်အောင်ဖြစ်ပါတယ်ကိုရဲနိုင်အောင်က88မျိုးဆက်နိုင်ငံကြီးကောင်းဆောင်တူဖြစ်တယ်လို့ပဲလက်ရှိအဖြစ်ကိုဝဆိုတဲ့အမည်နဲ့နိုင်ငံကြီးတုံးသက်မှုတွေဆောင်ပါတွေရေးသားနေသူဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုဝကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဝကြားပါလား
ကြားပါတယ်
ဟုတ်ကဲ့ကိုဝကခုနကကျွန်တော်တို့ပြောသွားလို့ပေါ့ဒေါက်ဆန်းစုကြည်ရဲ့ကျညာသွားတဲ့ဒီငင်းငယ်လမ်းပြမြေပုံဆိုတာကပြောမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးပါပါသွားတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုတော့ဒါတက်နေပါရင်ဆိုင်ရမယ့်အနေအထားဖြစ်တယ်အဲ့တော့ဒါကဘယ်လောက်ထိလက်တွေ့ကြလဲကိုကအရင်ဆုံးခြုံငုံပြီးတော့သုံးသပ်ပြီးပါအောင်ဗျာ
ဟုတ်ပထမကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒီလမ်းပြမြေပုံမှာပါတဲ့အစ်အနေအတိုင်းပဲဒါကျွန်တော်တို့ကစောင့်ရရမှာပါဒါပေမဲ့တနိုင်ငံလုံးအဖြစ်ကရစေ NCA ကနေပြီးတော့ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့အဖြစ်သွားဖို့ဆိုရင်ကျွန်တော်တို့ကအခက်အခဲတွေအများကြီးရင်ဆိုင်ရမယ်တယောက်နဲ့တယောက်နားလည်မှုရှိအောင်ကြိုးစားရမယ်အချိန်လေးယူရမယ်သို့တော်ညာလေကျွန်တော်ကတော့ဘာကိုပြောချင်လဲဆိုတော့အကောင့်သက်မှာကကျွန်တော်တို့လက်ရှိတိုင်းပြည်မှာဦးဆောင်နေရဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကလေငင်းငယ်ရအောင်လုပ်မယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့တန်ဋိဌာန်ချထားတယ်။ အရင်ကလည်းနဲ့ကအဖွဲ့အစည်းတွေဘက်ကလည်းအလားတူတန်တိခံနေချထားတယ်တမတော်အနေနဲ့ကလည်း NCU ကိုလက်မှတ်ထိုးထားတဲ့အတွက်နော်ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမယ်ဆိုရင်နိုင်ငံရေးညီမင်းချက်ကိုလက်ခံထားပြီးသားဖြစ်တဲ့အတွက်အထက်ကျဲရှိနေတဲ့အချိန်ကြီးယူရမှာဖြစ်ပေမဲ့လေဒီတန်တိခံကိုသာဆက်လက်စုပ်ကန်ထားနိုင်မယ်ဆိုရင်တော့အောင်မြင်နိုင်တယ်လို့ကျွန်တော်အကောင့်တစ်ခါပဲပြောချင်ပါတယ်။
ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကတက်မတော်အခန်းကဏ္ဍပါမြန်မာတက်မတော်ကပြောမယ်ဆိုရင်ညီငယ်တွေပတ်သက်လို့သူတို့မူချောက်ချက်ရှိတယ် NCA ဆိုတာကိုရက်ခံထားတယ်။အဲ့တော့ဒီအခြေအနေအပြင်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပြင်ဆင်ရေးကလွတ်တော်ထဲမှာပဲလုပ်ရမယ်ဆိုတဲ့ဟာမျိုးလို့ဖြစ်နေတယ်။အဲ့တော့အခုကပြောမယ်ဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကလွတ်တော်ပြင်ပလို့သဘောတည့်ရောက်လာတော့တက်မတော်နဲ့ထိတ်တိတ်ဖြစ်စရာတွေရောရှိနိုင်ပါလား။
ကျွန်တော်ကတော့အဓိကပြောချင်တာလေတမတော်က NCA မှာလက်မှတ်ထိုးပြီးကြတဲ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ရမယ်ဆိုတဲ့အခါကိုတမတော်အနေနဲ့မူအားဖြင့်လက်ခံထားပြီးသားဖြစ်နေတယ်။သူတို့ကဒီအတိုင်းမှာကတိကဝတ်ပြုထားတဲ့အနေအထားမျိုးဖြစ်နေတဲ့အတွေ့ဒီဟာကိုတော့တမတော်အနေနဲ့ဘယ်လိုလုပ်ရမယ်ဆိုတာလက်တွေ့ဘယ်လိုလုပ်မယ်ဆိုတာမဖြစ်မနေစဉ်းစားရမယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ကိုရင်းနေအောင်လီလိုင်းပေါ်မှာခဏနေပေးပါခင်ဗျာကျွန်တော်ဘမူးခွန်ကကိုဖိတ်ခေါ်ကြပါလေဘမူးခွန်ကကြားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်
ကျွန်တော်ဒီညမှာဘုံဝီခုံးကမေးချင်တာဘုံဝီခုံးကလက်ရှိအပြစ်ခတ်ရစေးရေးယူထားတဲ့ဖွဲ့စည်းတွေမှာလည်းပါဝင်တဲ့ခါကျတော့မြမတက်မလို့ကတောက်လျှောက်ကန်ဆွေးတာကအပြစ်ခတ်ရစေး NCA ကိုလက်မှတ်ထိုးကြပါလက်မှတ်ထိုးတော့မှနိုင်ငံမှုပေါင်းပြန်လည်ပြင်ဆင်မှုနောက်ပိုင်းလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရမယ်ဆိုတဲ့ဟာမျိုးသူတို့တော်တော်လေးစိုးစိုးကန်ကန်ဘုံဝီဘိုးချုပ်မှုကြီးမင်းအောင်လှိုင်ကိုနိုင်ကပြောလာတာတောက်လျှောက်ရှိပါတယ်ဒါပေမဲ့အစိုးရကအခုကြေညာထားတဲ့ညဉ့်ဉန်ရေးလမ်းပြမျိုးပုံမှာ NCA နဲ့ပတ်သက်လို့တလုံးတစ်ပါးတော့မှပြောထားတာမတွေ့ရပါဘူးခင်ဗျာအဲ့ဒါကွဲလွဲမှုဖြစ်နေပြီလို့ယူဆနိုင်ပါလား
ကျွန်တော်ထင်တာတော့ကွဲလွဲမှုလို့တော့မဆိုနိုင်ဘူးဗျကျွန်တော်တို့ NCA မှာလမ်းပြနေပုံရှိပါတယ်ကျွန်တော်တို့ကိုယ်တိုင်ရေးဆွဲပြီးတော့အလုံးသဘောတူထားပါတယ်အဲ့ဒီလမ်းပြနေပုံကရေဘူးရသဘောဆောင်ပါတယ်အခုအတိုင်းပင်ကပုံကိုရဲ့သတင်းစာကနေလမ်းပြနေပုံလို့နံပါတ်တက်တာပါတကယ်တော့ဒီအစိုးရဘက်ကလှုပ်ချင်တဲ့ငြိမ်းချမ်းရေးလုပ်ငန်းတွေပါအစိုးရဘက်ကအဒီနေ့ပြန်ကြေညာတယ်လို့ကြားပါတယ်ဒါအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းတင်လို့ပြောပါတယ်။လမ်းပြမြေပုံရေလို့တော့နိုင်ငံကပုံကပြောသွားတာမရှိပါဘူး။သို့တော်လည်းပဲအဲ့ဒီလမ်းပြမြေပုံလို့ပဲပြောပြောပေါ့။ကျွန်တော်တို့မူလသဘောတူထားတဲ့လမ်းပြမြေပုံနဲ့တော့ဆန့်ကျင်ကွဲလွဲတဲ့သဘောတော့မရှိဘူး။ပြည်ပြည်ဆုံးဆုံးဖြစ်အောင်အသေးစိတ်ထပ်တိုးချက်ဖြည့်ဆွတ်ပြီးတော့ပေါ်ပြလိုက်တဲ့သဘောပဲလို့ကျွန်တော်တွေးရတယ်ခင်ဗျ။ဟု
တ်ကဲ့မူလလမ်းပြမြေပုံဆိုတာလေးနည်းနည်းလေးရှင်းပြပြပါလား။ဟုတ်ကဲ့
ဥပမာဆိုရင်ကျွန်တော်တို့ကမူလလမ်းပြမြေပုံမှာပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပခြင်းပြီးတဲ့နောက်မှာပြည်တော်စုအကော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုခြင်းကျွန်တော်အဲ့ဒါကိုထည့်ထားတယ်။ပြည်တော်စုသဘောတူစာချုပ်ချုပ်ချိုပြီးတဲ့အချိန်မှာပြည်တော်စုလွှတ်တော်ကတည်ပြုပေးခြင်းပေါ့ပြီးတော့အခါကျတော့နောက်ဆုံးဒီသဘောတူထားပြီးတော့ဟလာပြည်တော်စုသဘောတူစာချုပ်ကိုအကောင့်ထည့်ဖို့ခြင်းလို့ကျွန်တော်မူလရှိပါတယ်အဲ့ဒီလိုရေဘူးရကိုအခုဒီဘာတွေ့ရလဲဆိုတော့ပြည်တော်စုသဘောတူစာချုပ်ချုပ်တဲ့နေရာမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းနောက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ထားတဲ့ဥပဒေနဲ့အညီကျွန်တော်တို့ရွေးကောက်ပွဲကျင်းပခြင်းအဲ့ဒီရွေးကောက်ပွဲကနေမှဖွဲ့တဲ့ပြည်တော်စုတည်ဆောက်ဖို့အတွက်ထပ်ဆင့်သွားဖို့ဆိုလို့အပေးစိတ်ဟိုပြောရတာဖြစ်ပါတယ်။ဒါကြောင့်ဖက်ဒရယ်ပြည်တော်စုဟာလာတည်ဆောက်နိုင်ဖို့အတွက်ကတော့ကျွန်တော်တို့ဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့ဖက်ဒရယ်ဖွဲ့စည်းပုံခြေကဥပဒေတော်လိုအပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးဗမွေးကုန်းကမေးချင်ပါတယ်။ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ပါအခုအစိုးရရဲ့သဘောထားကတော့ကျွန်တော်သိသလောက်ညီငယ်လုပ်ငန်းစဉ်မှာအလုံးဖြစ်တဲ့တည်းများပေါင်ခွင့်ရအောင်ဆောင်ရွက်မယ်ဆိုတဲ့မူသူတို့ချပြီးတော့လုပ်တာရှိပါတယ်။ဒါပေမဲ့တလောကပဲဘူဂျုံမူကြီးမင်းအောင်လိုင်းပြောထားတဲ့အထက်မှာတော့ဒီမိုကရေစီအစိုးရဖြစ်နေပြီ၊ရတအစိုးရဖြစ်နေပြီ၊လွှတ်တော်ရှိနေပြီ၊အစိုးရရှိနေပြီ၊တိုင်းသားအနေနဲ့ဒီလက်နက်ကင်တာလဲဆောက်လို့ရှိရင်ဒီရှိပြီးသားနိုင်ငံတော် institution တွေကတစင်ကိုလိုချင်ဟာတောင်းပါဆိုတဲ့ဟာမျိုးဖြစ်တယ်။ခုနပြောလို့ပေါ့အဓိကပြစ်ခတ်ရက်စဲရေးဆိုတာကိုပို့ပြီးတော့တာဆုနေတာတွေ့ရပါတယ်ခင်ဗျာ။ဒီကြားထဲမှာညီငယ်လုံငန်းစင်နဲ့ပတ်သက်လို့အစိုးရနဲ့တပ်မတော်နဲ့သဘောကွဲလွဲမှုမျိုးတွေကိုမြင်ရပါလား
။ကွဲလွဲတဲ့အဆင့်တော့မတွေ့ဘူးခင်ဗျာ။ဒီသဘောထားကတော့ဒီဟိုတစ်ဖက်တည်းမကြတာတော့ရှိနိုင်တယ်ဥပမာ ကျွန်တော်တို့ရဲ့နှစ်ပတ်လည်အစည်းအဝေးမှာဟာလာခေါင်းဆောင်ကြီးနှစ်ဦးပြောတာကိုနားထောင်ကြည့်လိုက်တော့ပုတ်တိုက်မှုတော့ရှိလာတဲ့သဘောတွေ့ရတယ်။ဒီပုတ်တိုက်မှုရှိလာတဲ့အပေါ်မှာအခုခင်းတင်ရှားရှားပေါ့လေနည်းနည်းတွေ့လာရတာကလုပ်ငန်းစဉ်ဒီရီမန်းချက်ကတော့တူတယ်ပြည်တော်တို့စာချုပ်ချုပ်မယ်ဒါတော့ကျွန်တော် NCA မှာလက်မှတ်ထိုးပြီးသားနောက်တစ်ခါဖက်ဒရယ်ပြည်တော်တို့တည်ဆောက်မယ် NCA လက်မှတ်ထိုးပြီးသားတို့တော့စာချုပ်ချုပ်တဲ့နေရာမှာနိုင်ငံရေးသဘောတူချက်ကဘာတွေဖြစ်မလဲပြည်တော်စုဖက်ဒရယ်ပြည်တော်စုတည်ဆောက်တဲ့နေရာမှာဘယ်လိုပုံစံနဲ့လုပ်မလဲအဲဒီလိုအပေးစိတ်မှာကတော့နီးလန်းပေါ့ဗျာနီးနာကတော့နည်းနည်းကွာခြားခြင်းတဲ့သဘောရှိတယ
်ဟုတ်ကဲ့အ
ဲ့ဒါကိုတော့ကျွန်တော်တို့ဒီပုတ်တိုက်မှုအနေနဲ့တွေ့ရတယ်ဗျာ
ဟုတ်ကဲ့ခင်ဗျဘုံမူကြီးခုံကောက်ကိုရင်းနေအောင်လီလိုက်ပေါ်မှာခဏနေပြပေါ့အောင်ခင်ဗျတော်ရှင်ချုပ်ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်တော်ရှင်ချုပ်ကလည်းသူတို့ပါဝင်မေးမြန်းဆွေးနွေးလို့လည်းသူတို့ဖုန်းနံပါတ်တွေပြပို့ထားပါတယ်ပထမဆုံးဦးစောလွင်ဦးစောလွင်ဖိတ်ခေါ်ပါတယ်ခင်ဗျာကိုရဲနိုင်အောင်ရှိပါတယ်ဗမွေးခုံးကရှိပါတယ်ဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါဒီတက်ရဲ့ AI ကိုဒူအော့ဖ်ဆူကြီးကလုံးဝကိုစွန့်ဆန်းနိုင်တာကိုကျွန်တော်မတွေ့ရဘူးခင်ဗ
ျဟုတ်ကဲ
့အကြောင်းဆိုတော့ကျွန်တော်ဟို2008ဖွဲ့စည်းပုံအရာလေတက်ကဒူအထင်းရှုပ်ထားတဲ့အရာကိုဆုံးရှုံးမှာကိုတို့ကြောက်နေနေတူရတယ
်ဟုတ်ကဲ့ကစောနေရသူလည်းဟာနားလည်ပါပြီနောက်ကျွန်တော်တော်ရှင်သူဖိတ်ခေါ်ခြင်းပါတယ်ဆရာတော်ဦးပြင်ဦးပညာရှင်ပြမင်းလို့ရပါပြီခင်ဗျာမင်းများကြည့်မင်းများလို့ရပါတယ
်သူဆိုတာကဒါကြီးရဲ့ဘယ်လိုမှအာအိတ်ကရုံကိုပေးနိုင်စရာမရှိပါအဲ့လိုမိတ်ဆက်ရုံကြီးပဲတိုင်းနာဒေသတွေမှာပဲဖြစ်အချားပြည်နယ်ဒီမတွေပါပဲဖြစ်ဖြစ်ကြတဲ့မှာကအဲ့လိုမိတ်ဆက်ရုံဖန်ဆင်းလာတဲ့အတွက်တကယ့်ဒုက္ခရောက်ကြတာကျွန်တော်တိုင်းနာဒီနှစ်ရှိမှဖြစ်လာတိုင်းနာဒေသတွေပေါ့ရင်းရှိရင်းရမ်းတဲ့အခြေအနေအခြေတစ်ခုနည်းနည်းရကျင်တဲ့ဆန္ဒတော့
ဒီလိုဦးနေနေနေအောင်ပြန်ပြကြပါမယ်။ကျွန်မခင်ဗျာအခုကျွန်တော်တော်ရှင်နေနှစ်ဦးပြီးတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးသူနှစ်ဦးပြန်ဖိတ်ခေါ်ကြပါလေ။ဘဝီကိုကခုနကဆွေးနွေးသွားတဲ့နှစ်ယောက်ကကြောက်မိပါမှာပထမတစ်ယောက်ကတော့အစူရကတက်ကိုမလွန်ဆန်နိုင်ပါဘူးတဲ့။နောက်တစ်ယောက်ကကျတော့လက်ရှိဖြစ်နေတဲ့အချင်းဒီနဲ့ပတ်သက်လို့စစ်ပွဲချင်းဒီနဲ့ပတ်သက်လို့မိမောင်းထိုးပြောသွားပါရယ်။ဆိုလိုရင်းကိုကျွန်တော်ပြန်ကြည့်မယ်ဆိုရင်လက်ရှိအချင်းဒီမှာညီနေလုပ်ငန်းစဉ်နဲ့ပတ်သက်လို့တန်တရားဖြစ်တဲ့ဆိုတဲ့ရိတ်လက္ခဏာတွေတွေ့ရပါရယ်။ဒါနဲ့ပတ်သက်လို့ဘဝီကိုကပြန်ဖြေပေးပါလား။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာလည်းပဲအင်မတန်ခက်ခဲကြမ်းတမ်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတကာအတွေ့အကြုံတွေလေ့လာလို့ရှိရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကများများနဲ့လွယ်လွယ်နဲ့ရလေမရှိပါဘူးကျွန်တော်တို့လက်နက်ကပြိပခတွေအန်ဒီအကြီးတယ်လို့ပြောကြတယ်ဒါပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကလည်းအန်ဒီအကြီးတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြီးမြောက်ဖို့အတွက်ကအချိန်ယူပြီးတော့စိတ်ရှည်ပြီးခံတာနဲ့ကျွန်တော်တို့ကလုပ်ရတာဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့ကငြိမ်းချမ်းရေးလုပ်ငန်းစဉ်စခဲ့ပြီလမ်းကြောင်းတစ်ခုပေါ်ရောက်နေပြီဟုတ်လားကျွန်တော်တို့ NCA ဆိုတဲ့ဒီသဘောတူထားတဲ့ဟာကနိုင်ငံရေးဆွေးနွေးပွဲတွေကိုသွားမယ်နိုင်ငံရေးဆွေးနွေးပွဲတွေကဗာလင်နိုင်ငံရေးသဘောတူချက်ကဗာလင်ကျွန်တော်တို့စစ်မှန်တဲ့ဂုဏ်သိက္ခာရှိတဲ့ငြိမ်းချမ်းရေးကိုရနိုင်တာကိုဒါကြောင့်အဲ့ဒီလိုသွားနိုင်ဖို့ကလည်းကျွန်တော်တို့အပြစ်ခရဆဲရေးကိုကျွန်တော်တို့ပနာမရတာဖို့လိုတယ်။ငြိမ်းချမ်းရေးကိုဆက်လက်တည်ဆောက်သွားအောင်ပါ။ဒီကြားထဲမှာကျွန်တော်တို့ NCA လက်မှတ်ထိုးထားသည်ဖြစ်စေမထိုးထားသည်ဖြစ်စေဟုတ်လားစစ်ရေးရဘယ်ဖွဲ့မဆိုတိုက်ခိုက်ရင်တော့ကိုယ့်အကိုခုခံကာကွယ်ပိုင်ခွင့်တော့ရှိကြတာပဲ။ဒါကြောင့်တစ်ဖက်ကစစ်ရေးကိုစစ်ရေးနဲ့ခုခံကာကွယ်တယ်လို့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကွင်းကိုလည်းပဲအားလုံးပါဝင်ပြီးတော့တပြိုင်တည်းဆွေးနွေးခြင်းအဖြစ်ပေါ့လေပြည်လည်မှုကပုံများတယ်လို့တော့ကျွန်တော်တို့ယုံကြည်တယ်ကြ။
ဟုတ်ကဲ့ကိုရင်းနဲ့အောင်ကျွန်တော်ခုနဒါနဲ့ပတ်သက်လို့မေးချင်ပါလေအခုနပြောကြလို့ပဲတန်တရားရှိနေတဲ့အချိန်လေးရှိငင်းရေးလုပ်ငန်းစဉ်ကပြီးခဲ့တဲ့အစိုးရလက်ထက်တွေကလုပ်ခဲ့တယ်အခုအစိုးရလက်ထက်မှာလည်းလုပ်နေတယ်ပြီးခဲ့တဲ့ပင်လုံညီလာခံမှာဆိုလို့ရှိရင်ဆွေးနွေးချက်တီးတင်ပြချက်တီးတနင်္ဂနွေလုံးနှစ်ထုတ်ပါတယ်မတူကွဲပြားမှုတွေအများကြီးထွက်လာပါတယ်တန်တရားတွေအများကြီးဖြစ်လာကြပါတယ်ဒီအချိန်လေးနဲ့ပတ်သက်လို့ကိုရင်းနဲ့အောင်လည်းအမြင်သိချင်ပါလေ
โอเคကျွန်တော်ဒီကပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ပေါ့နော်အနာဂတ်ရှိဆက်ဖို့ဆိုရင်ဒါပြည်ရင်းငြိမ်းချမ်းရေးရှိဖို့လိုတယ်ပြည်ရင်းငြိမ်းချမ်းရေးရလို့ပြောဖဲဖဲပြည်တော်စုတည်ဆောက်အောင်လို့ဆိုတာကူတော်တော်ကလည်းသဘောပေါက်တယ်ပေါ့နော်တော်တော်ကကြည့်ကြောင်းလည်းဒီလိုကြီးအားစုတွေကလည်းသဘောပေါက်တယ်တိုင်းသားလည်းလည်းပိုင်အဖွဲ့ကြီးတွေကလည်းသဘောပေါက်တယ်ပြောချင်တာကဒါကသမိုင်းရဲ့တောင်းဆိုချက်ဖြစ်နေတဲ့အတွက်ဘယ်လိုပဲအကျကျေးရှိရှိအဟံတားရှိရှိစိတ်တနာရှိရှိအခြေအနေကတောင်းဆိုနေတာဖြစ်တဲ့အတွက်မလဲမသိတော့ဒီအားကိုပြည့်မြောက်အောင်လုပ်ရလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်ဒီအကျကျေးအဟံတားရှိ
်တနာကိုကြည့်ပြီးတော့စိတ်သက်မကြသေးခင်ပါဘူးဒါရီက
ဟုတ်ကဲ့
အောင်လေအောင်လေလည်းမယ်လို့ယူဆပါတယ
်ဟုတ်ကဲ့ကိုကိုဝကောဗမွေးခွန်ကလေလိုက်ပေါ်မှာခဏနေပြီးတော့တို့ရှင့်ချို့လှည့်ပြန်ပေးချင်ပါတယ်ကိုတီးလိုက်မှုလေလိုက်ပေါ်မှာတူတူတုတ်လေးဆွနေမြောင်လို့ရပါတယ်ခင်ဗ
ျကျွန်တော်အနေနဲ့ကတော့ငញ្ញန်ရေးရနော်အစီလက်လာလဲထိုးရတယ်နော်အပြစ်ခတ်ဆဲလုပ်မယ်လို့တို့ပြောနေကြတာတော့ကျွန်တော်အမြင်နဲ့ကြားနေရပါတယ်ခင်ဗျဒါပေမဲ့လက်ရှိအစိုးရစစ်တပ်အဖွဲ့အစည်းတွေကနော်ငញ្ញန်ရေးကိုမှလိုချင်ပါသလားလို့ကျွန်တော်အနေနဲ့ပြောလို့ပါတယ်ကဘာဖြစ်လို့လဲဆိုတော့အစီလက်မှတ်ထိုးရတယ်ငញ្ញန်ရေးလုပ်မယ်ဆိုတော့ချင်းပြင်းနဲ့တိုက်တာတွေရှမ်းပြည်နယ်ကိုတိုက်တာတွေဟာအစီလက်မှတ်ထိုးရတယ်နော်ဘာဖြစ်လို့လိုက်တိုက်နေရတယ်လဲနော်အဲ့ဒီအတွက်ကျွန်တော်တိုင်းရင်းသားပြည်သူအတွက်စိုးရင်ပါတယ်
ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါနောက်တူဖိတ်ခေါ်ချင်ပါလေအကိုကိုတက်မောင်ကိုတက်မောင်ထင်တယ်ကိုတက်မောင်ကြားပါလား
ဟုတ်ကဲ့
ဟုတ်ကဲ့တူတူတူလေးဆွနေမင်းမြောက်လို့ရပါတယ
်ဟုတ်ကဲ့ဟွာဟွာဟိုတက်မတော်ဟွာအစိုးရချင်းဆုံမှုအောက်ကိုထားပြီးတော့ပရမူပြေးလိုက်ငင်းငင်းရတော့ရမယ်ထင်ပါတယ်ဟိုစစ်တပ်ကစစ်လောင်မှာမရှိတဲ့အတွက်
ဟုတ်ကဲ့ကိုတက်မောင်ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးသွားတဲ့သရရှင်နှစ်ဦးကြည့်မယ်ဆိုရင်ပထမတစ်ယောက်ကကိုတီးလက်မှုကတော့လက်ရှိညဉ့်ညဉ့်ဖြစ်စဉ်နောက်ညဉ့်ညဉ့်အပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့သူ့ရဲ့တန်တရားတွေကိုသူ့ရဲ့သဘောထားပြောသွားတာပါကျွန်တော်ရှေ့မှာလည်းဆွေးနွေးပြီးပါပြီကိုတက်မောင်ကတော့ဖော်ရပြောင်စုဖြစ်ဖို့တဲ့ဖွဲ့စည်းပုံကိစ္စနဲ့ပတ်သက်လို့ပြောလာပါတယ်ကျွန်တော်ဒီညမှာကိုဝကိုပဲမေးချင်ပါတယ်အရင်ဆုံးကျွန်တော်အချိန်နဲ့သိပ်ပြရတော့ပါဘူး10မိနစ်ကျော်2မိနစ်လောက်တော့ရပါသေးတယ်ကိုဝကြီးအခုဒီဖွဲ့စည်းပုံပြင်ရေးကိစ္စကပြောရမယ်ဆိုရင်တက်လာတဲ့အစိုးရကယူကဝဲနဲ့တက်လာတဲ့အစိုးရကသူတို့အနေနဲ့ဖွဲ့စည်းပုံပြင်မယ်ဆိုတာဂရိကူဝဲလုပ်ခဲ့တာတွေရှိပါတယ်လွတ်တော်တဲမှာပေါ့အခုကလွတ်တော်တဲမှာလှုပ်လို့မရလို့လွတ်တော်ပြင်ပါလောက်ရမယ်အခြေအနေမျိုးလားဘယ်လိုများသုံးသပ်မိပါလဲ
တကယ်တမ်းပြောရရင်တော့ဗျာကျွန်တော်တို့တိုင်းပြည်ရဲ့ရင်းဆိုင်ရာရဲ့အချက်အခြေတွေကအများကြီးပါမစည်းပွားရေးပဲကြည့်ကြည့်နိုင်ငံရေးပဲကြည့်ကြည့်ပြည်သူငယ်ငယ်ရေးပဲစပဲကြည့်ကြည့်အများကြီးဖြစ်နေတဲ့အတွက်ကျွန်တော်တို့ကရှိသေးတာအနေထားလေးပြီးတော့ပို့လို့ခြင်းနဲ့ပန်းလိုက်ဘက်ကိုရောက်သွားအစီအရင်တပြေးပြေးချင်းကျွန်တော်တို့ကဆွေးနွေးပြီးနိုင်ပြီးတော့သွားနေရတဲ့အတွက်အားမရကြရဘူးစိတ်ကြက်ကြရကြတော့မလဲမပြေရှိကိုရှိမှာပါတို့ကြောင့်ညာလေကျွန်တော်တို့အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့တမိုင်းဥတီကျပေသွားနေရဆိုရင်ဟာမူချင်းချင်းလေးလေးနားလေသူလို့ပါတယ်အဓိကပြောချင်တာကတော့အချိန်လေးအားလုံးကဧည့်ငယ်ငယ်လေးရောက်ရမယ်အဲ့ရမယ်တစ်စင်းတဲ့ဒီတော်စုံပုံစံတစ်မျိုးမျိုးကိုတည်ဆောင်ရတဲ့တကူမလဲမတူတင်ပို့နေတဲ့အတွက်ကျွန်တော်ကတော့ဘလို့အခက်ကျင်းနေပဲရှိကြည့်အောင်ရမယ်မအောင်ဘူးလို့လည်းမဖြစ်ဘူးမအောင်ဘူးကျွန်တော်တို့တန်းကြီးရဲ့အနာဂတ်လုံးဝပြတ်သုံးသွားတဲ့အထိတင်နိုင်တဲ့အတွက်မဖြစ်ပြအောင်လုပ်ရမယ်ဒီလိုမျိုးရောက်ကျုံ့မှုမှတ်တမ်းအောင်ကျွန်တော်အနေနဲ့တော့လေးလေးနဲ့ကျိုးကျိုးထောက်ခံပါဟု
တ်ဒီနေရာမှာကျော်ကိုကောတစ်စက်တည်းမိချင်ပါလေအချိန်ကာလတတ်မှတ်ချက်ပေါ့အခုအစိုးရတက်တန်းကာလအတွင်းမှာပဲဒီလောက်ထိကြည့်မလဲဒီ democratic federal ပြောင်းစုတိဆောက်ရေးဆိုအစင်အားလုံးလုတ်နိုင်ပါမလားအချိန်ကာလဘယ်လောက်သွားနိုင်မယ်လို့ယူဆပါလဲ
ကျွန်တော်ကြိုးလိုချင်တဲ့တဘောကဒီ9နှစ်တက်တန်းတင်ချင်းရောက်ရမယ်လို့တော့ကျွန်တော်ဆိုလိုပါဘူးတို့တော်ညာလေးပဲကျွန်တော်ကအစဉ်ပြီးတစ်ဆက်တော့ခုဖန်နိုင်စီရအောင်သွားမယ်လို့ကျွန်တော်ဆိုလိုချင်တာပါဒါကျွန်တော်တို့ကနှစ်ပေါင်း80ကျော်ဒီဒက်စ်ကိုဖြတ်ပြီးတော့ကျွန်တော်ကကျပ်ပန်းပြီးတော့9နှစ်ပြည့်ဖဲတဲ့ပြည်တော်စုပြီးသွားဖို့ဆိုတော့မဖြစ်နိုင်ပါဘူး။တို့တော်ညာလေးပဲတဲတဲ့ပြည်တော်စုကိုဦးတည်နေတဲ့အခြေခံကောင်းပြီးတော့9နှစ်အတွင်းမှာကျွန်တော်အနေနဲ့ချမှတ်နိုင်နေတယ်လို့ယုံကြည်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်အလီလည်းအစီအစဉ်အချိန်စစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဗမူကြီးခွန်ဦးကနောက်ကိုရဲနိုင်အောင်ခေါ်ဆိုင်ဆရာကိုဝကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တော်ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်အလီလည်းအစီအစဉ်ဒီမှာကျန်းနာခွင့်ပေးပါခင်ဗျာ။ကိုတန်းညူဆွေးနွေးတင်ဆက်သွားတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
VNN နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်လာလာဟာအဆိုးအကောင့်တွေရောနှံ့နေပါတယ်အထင်ရှားဆုံးကွဲလွဲမှုကိုခြေလက်နဲ့မြို့ပြတွေမှာအဓိကတွေ့နေရတယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်သံမတ်ကြီးဒေးဗစ်စိတ်ပစတိုင်းကပြောပါတယ်ဘာသာရေးအဖွဲ့ကိစ္စတွေကိုတရားဝင်လုပ်နိုင်မှုအတွက်များပြားလာတဲ့အထောက်အထားမှတ်ပုံတင်မှုတွေလိုအပ်ပြီးတော့ဘာသာရေးအဖွဲ့တော်တော်များများကိုတရားဝင်အသိအမှတ်ပြုဖို့လည်းအစိုးရတာဝန်ရှိသူတွေကညှင်းဆက်နေကြလည်းဖြစ်ပါတယ်ဒါပေမဲ့လေပြီးခဲ့တဲ့နှစ်ပိုင်းမှာတော့အစိုးရကဘာသာရေးအဖွဲ့တချို့ကိုနိုင်ငံတော်အဆင့်ထိအသိအမှတ်ပြုခဲ့ပါတယ် ရှိတော့ဆိုရင်အစိုးရကဘာသာရေးလူမှုအဖွဲ့အစည်းတွေကိုလူမှုရေးဝန်ဆောင်မှုလုပ်ငန်းတွေပံ့ပိုးပေးဖို့တွန်းဆုတ်နေခဲ့ပေမဲ့လက်တလောအစိုးရထုတ်ပြန်ချက်တွေမှာတော့ဒီလိုလုပ်ငန်းတွေကိုပံ့ပိုးနေပါတယ်။ဥမာအားဖြင့်ဆိုရင်ဟန်နွိုင်းမြို့ဒေသဆိုင်ရာအာဏာပိုင်တွေကအေဝံဂေလိအသင်းတော်နဲ့ပူးပေါင်းပြီးမူရင်းဆေးဆွဲသူတွေပြန်လည်ထူထောင်ရေးဝန်ဆောင်မှုလုပ်ငန်းတွေကိုပံ့ပိုးဆောင်ရွက်နေပါတယ်။ဒီလိုဖြစ်စဉ်တွေကိုမြို့ပြတွေမှာအားပေးမှုတွေတွင်းတွင်းကျပ်ကျပ်ရှိနေပေမဲ့ကျေးလက်တွေနဲ့တိုင်းရင်းဒေသတွေမှာတော့ဘာသာရေးကိုးကွယ်မှုအတွက်အထူးသဖြင့်မှတ်ပုတ်တင်မရှိတဲ့ဘာသာရေးအဖွဲ့ဝင်တွေအတွက်စိန်ခေါ်မှုတွေရှိနေပါသေးတယ်။ဒေသအများပြားကဒေသဆိုင်ရာတာဝန်ရှိသူတွေကဖမ်းဆီးတာတွေထိန်းသိမ်းတာတွေစက်တိုက်လုပ်နေပြီးတော့တီးခြားဝတ်ပြုနေရာတွေမှာတတိပုဂ္ဂလစုဝေးမှုတွေကိုတားဆီးတာတွေလုပ်မယ်လို့ချိန်ချောက်နေပါတယ်။ဘာသာရေးအဖွဲ့တွေကိုတရားဝင်စီးရင်သွင်းခွင့်ငင်းဆန္ဒတွေလည်းရှိတယ်လို့တမ်မတ်ကြီးစေပတ်စတိုင်ကထည့်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံအလဲပိုင်းကုန်မြင့်ဒေတာကတောင်ပေါ်သားလူနည်းစုတိုင်းရင်းအဖွဲ့တွေကဒီလိုဖြစ်ရတဲ့ဥမာတစ်ခုဖြစ်ပါတယ်။နိုင်ငံအလဲပိုင်းကုန်မြင့်ဒေတာခီးစင်မှာတမ်မတ်စေပတ်စတိုင်နဲ့တွေ့ဆုံခဲ့တဲ့ဘာသာရေးခေါင်းဆောင်တွေကိုရဲတွေကဖမ်းဆီးခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေကလက်မခံနိုင်စရာပါပဲလို့တမ်မတ်စေပတ်စတိုင်ကဆိုပါတယ်။ဒီလိုဖြစ်ရတွေရှိနေပေမဲ့တခြားဒေသတွေမှာတော့တိုးတက်မှုတွေရှိနေပါတယ်။အထူးသဖြင့်ဗီယက်နမ်နိုင်ငံမှာဘာသာရေးနဲ့ယုံကြည်မှုဆိုင်ရာဥပဒေအစ်တစ်ရက်လည်းရှိတယ်လို့စေပတ်စတိုင်ကဆိုပါတယ်။ခုလိုအစ်စ်ပြဋ္ဌာန်းလိုက်တဲ့ဥပဒေမူကြမ်းမှာအတိပြုချက်မလိုပဲအတိပေးပြရနဲ့လှုပ်ဆောင်နိုင်တဲ့စနစ်ဘက်ကိုပြောင်းလဲဖို့အလားအလာရှိနေတာကိုတွေ့ရပါတယ်။ဒီမူကြမ်းသိရဆိုရင်ဘာသာရေးအဖွဲ့ကလုပ်ငန်းတစ်ခုဆောင်ရွက်ဖို့စီစဉ်လိုက်ပြီးဆိုရင်တရားဝင်ထောက်ခံစာလျှောက်လွှာတင်ပြီးတော့ခွင့်ပြုချက်ကိုစောင့်နေစရာမလိုတော့ပဲအစိုးရတာဝန်ရှိသူတွေကိုရိုးရိုးရှင်းရှင်းအသိပေးရုံသာလိုတော့မှာပါဒီလိုဥပဒေပြင်ဆင်ချက်တွေသာအတည်ပြုပြမယ်ဆိုရင်ဒါဟာရှေ့ဆက်တိုးဖို့အရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့စေပတ်စတိုင်ကဆိုပါတယ်ဗီယက်နမ်နိုင်ငံအနေနဲ့တဦးရဲ့ဘာသာရေးယုံကြည်မှုတွေပေါ်တာစီပိတ်ပင်ထားတာတွေကိုလျှော့ချဖို့အမေရိကန်အစိုးရကတော့ဗီယက်နမ်ကိုဆက်လက်တိုက်တွန်းသွားမှာပါဗီဒီတာမှာပဲနေပါစေလူတိုင်းဟာကိုယုံကြည်ရာကိုကိုယ်ကွယ်နိုင်ခွင့်ရှိဖို့လိုအပ်ပါတယ်
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ။
အီရတ်နဲ့ကမော်ဆူးမျိုးကို IS စစ်သွေးကြော်ရဲ့လက်ကနေပြန်သိမ်းနိုင်အောင်တိုက်နေတဲ့စစ်စင်ရေးမှာအီရတ်နဲ့ကတ်လူမျိုးပက်ရှမာကတပ်ဖွဲ့ဝင်တွေနဲ့အတူအမေရိကန်တပ်သား100ကျော်ကူညီပေးနေပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့ဝင် 18,000 ကတ်တိုက်ခိုက်ရေးသမား 10,000 အပြင်အီရတ်ရဲတပ်ဖွဲ့ဝင်ထောင်နဲ့ချီပူးပေါင်းတိုက်ခိုက်နေတဲ့တိုက်ပွဲတွေမှာအမေရိကန်စစ်သားတွေကကူညီပေးနေတယ်လို့ Pentagon စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူး Jeff Davis ကအင်္ဂါနေ့ကသတင်းတောက်တွေကိုပြောခဲ့တာပါ။အမေရိကန်စစ်သား100ကျော်ဟာအီရတ်လုံခြုံရေးတပ်တွေရဲ့နေအတူရှေ့တန်းမှာအတူသွားပြီးတော့မှကူညီပေးနေတယ်လို့ပြောခွင့်ရသူကပြောပါတယ်။ IS စစ်သွေးကြော်တွေသိမ်းပိုက်ထားတာနှစ်နှစ်ကျော်ကြာပြီဖြစ်တဲ့အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမော်ဆိုးမြို့ကိုပြန်လည်ရအောင်လို့ထိုးစစ်ဆင်နေကြတာပါ။မော်ဆိုးမြို့မှာဒီ IS တိုက်ခိုက်ရေးသမား 3,500 လောက်ရှိမယ်လို့ခန့်မှန်းရပါတယ်။မော်ဆိုးမြို့ကိုပြန်သိမ်းနိုင်ဖို့ကြိုးစားတဲ့တိုက်ပွဲတွေဟာခက်ခဲမှဖြစ်ပေမဲ့ IS စစ်သွေးကြော်တွေဘက်ကရှုံ့နှိမ့်လိုက်မယ်လို့သူအနေနဲ့အခိုင်အမာယုံကြည်တဲ့အကြောင်းသမ္မတဘရက်အိုဘားမားကအင်္ဂါနေ့ကဝါရှင်တန်မြို့တော်မှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံကိုနိုင်ငံတော်အဲ့တဲ့တော်အဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ဒီဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအကျိုးတူကိစ္စတွေကိုဆွေးနွေးကြဖို့ရှိပါတယ်။မနေ့ကတော့အိန္ဒိယသမ္မတပရဏတ်မူကာဂျီနိုင်ငံခြားရေးဝန်ကြီးရှစ်ရှမာစဝရတ်တို့နဲ့နယူးဒယ်လီမြို့မှာတွေ့ဆုံခဲ့ပါတယ်။သမ္မတအိမ်တော်ကိုရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဥဆန်မိုးဝေနဲ့နန်းထွေးရီတို့ဖြစ်ပြီးအတန်းလွင့်အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့အတွက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိတိုင်းနိုမီတာ30-40 49-50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်ကျွန်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့အနေနဲ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.